Welcome to the Voice of America in Burmese.
Mingla mnake ma shin 2018 ခုနှစ်မလ9ရက်တောက်ကြနေ့မနေ့ဖက်ဖီဝါရီတန်လွှင့်အစည်းအဝေးကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 32:40:48 နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမြတ်မမရှင်။ကုံသွေးရေးဆိုင်ရာသဘောထားကွဲမှုတွေဖြစ်လာမယ်ဆိုတဲ့သတိပေးချက်တွေကြားကပဲတမနီနဲ့အလူမီနီယံသွင်းကုန်ကွန်တွေတိုးကောက်မဲ့ကြေညာချက်ကိုအမေရိကန်သမ္မတလက်မှတ်ထိုးလိုက်ပါတယ်။မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုတွေအထိဖြစ်ပေါ်နေတဲ့ဆိုတဲ့ဆွဆွဲမှုတွေနဲ့ပတ်သက်လို့ရှင်းလင်းပြသတဲ့အထောက်အထားလိုချင်တယ်လို့မြန်မာအစိုးရကပြောကြားလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကြေညာပေးပါမယ်ရှင်။
အခုမနက်ခင်းနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေသူတို့လုပ်ရက်တွေဆက်မလုပ်နိုင်အောင်တားဖို့နိုင်ငံတကာကမြန်မာအစိုးရကိုဆက်ပြီးတော့ဖိအားပေးရမယ့်အကြောင်
း Clearly there has to be sustained international pressure on the government of Myanmar
ကုလလက်ထောက်အတွင်းရေးမှူးချုပ်ရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။တခါအဲ့ဒီကုဒုပလောင်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်10ဦးအထိသေဆုံးခဲ့ရတဲ့တော်ရိုင်းစင်တွေရဲ့အန္တရာယ်နဲ့ရင်ဆိုင်နေရတဲ့အခြေအနေနိုင်ငံတကာသတင်းလွှာမှာတော့အမေရိကန်နဲ့မြောက်ကိုရီးယားဆွေးနွေးပွဲတွေအမြန်ဆုံးဖြစ်မြောက်ရေးတရုတ်ရဲ့တိုက်တွန်းချက်အမေရိကန်ရဲ့လွတ်တော်ကြားကာလရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးနေတဲ့ပနမမရေးချွဲပွဲတွေအကြောင်းကိုနှာစင်ကြရမှာပါဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့တောက်ကြနေမနေ့ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးကြပါမယ်ရှင
်အမေရိကန်ကိုတင်သွင်းတဲ့တမနီတွေအပေါ်သွင်းကုန်အခွန်25ရာခိုင်နှုန်းနဲ့အလူမီနီယံတွေအပေါ်အခွန်10ရာခိုင်နှုန်းကောက်ခံမဲ့ကြေညာချက်ကိုသမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့တုန်းကလက်မှတ်ရေးထိုးလိုက်ပါတယ်။အစ်စ်သတ်မှတ်လိုက်တဲ့ဒီသွင်းကုန်ကွန်တွေကိုလာမဲ့15ရက်ကစပြီးတော့ကောက်ခံမှာပါ။အခုလိုမျိုးသွင်းကုန်ကွန်တွေတိုးမြင့်သတ်မှတ်လိုက်ရင်ကုန်သွယ်ရေးစစ်ပွဲတွေဖြစ်လာမှာကိုစိုးရိမ်မှုတွေရှိနေတဲ့ကြားမှာပဲသမ္မတထရမ့်ကအမေရိကန်နိုင်ငံတဲကိုသမ္မတနဲ့အလူမီနီယံတွေလှိမ့်ပြီးဝင်နေတာဟာနိုင်ငံကိုစော်ကားနေတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။နိုင်ငံသားကထောက်လုပ်နေသူတွေအနေနဲ့သွင်းကုန်ကမပေးခြင်းရင်စက်ရုံတွေကိုအမေရိကန်ပြည်ထောင်စုမှလာဖွင့်ဖို့လည်းအကြံပြုခဲ့ပါတယ်။အမေရိကန်လွှတ်တော်အမတ်တွေတပ်တုလုပ်ငန်းကတချို့အကြီးအကဲတွေနဲ့နိုင်ငံသားအစိုးရတွေရဲ့ကြဲကြဲလောင်လောင်တောင်းဆိုမှုတွေကြောင့်ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကိုအထူးကင်းလွတ်ခွင့်တွေပေးထားပါတယ်။မြောက်အမေရိကလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက် NAFTA အတွက်ညှိနှိုင်းနေခြင်းအတွင်းမှဒီအခြေရင်ကန့်သတ်မရှိဒီနိုင်ငံကိုအခုံကွင်းလွတ်ခွင့်ပေးထားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံနှုတ်ထွက်ခဲ့တဲ့ Pacific Yard ဝန်ကုံသွေးရေးသဘောတူညီချက် TPP ကိုအစားထိုးပြင်ဆင်တဲ့ CPTPP သဘောတူညီချက်ကိုအဖွဲ့ဝင်17နိုင်ငံကချီလီနိုင်ငံမှလက်မှတ်ထိုးခဲ့ပြီးနိုင်ပိုင်းအကြာမှာပဲသမ္မတထရမ့်ကအခွန်တိုးကောက်ခံတဲ့ကြေညာချက်ကိုလက်မှတ်ထိုးခဲ့တာဖြစ်ပါတယ်။ CPTPP မှာတော့သဘောတူညီချက်ထဲမှာဒီအဖွဲ့ဝင်နိုင်ငံတွေကြားအခွန်လျှော့ချရေးနဲ့ကုံသွေးရေးအတားအဆီးတွေဖယ်ရှားရေးတို့ပါဝင်ပါတယ်။
မလရှိရဲ့ကြာသပတေးနေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများ၏အထိမ်းအမှတ်စုဝေးပွဲတွေကိုကမ္ဘာတဝန်းကျင်းပကြပြီးအမျိုးသမီးတွေဆက်ပြီးရင်ဆိုင်နေရတဲ့ခေါင်းမုံပြခံရတာ၊ခွဲခြားဆက်ဆံခံရတာ၊အကြံပဏ္ဍပြုမှုခံရတာတွေကိုအဆုံးသတ်ဖို့တောင်းဆိုကြပါတယ်။စပိန်နိုင်ငံမှာပထမဆုံးနိုင်ငံအဆင့်အမျိုးသမီးဆန္ဒပြပွဲဖြစ်လောကလာစွာကြွားချမှုနဲ့လိမ်မိုင်းအကြံပဏ္ဍပြုမှုခံရတာတွေကိုကောက်ကွက်ပြီးမက်ဒရစ်မြို့တော်ကမြို့တော်ခမ်းမအပြင်ဘက်မှာရာပေါင်းများစွာသောအမျိုးသမီးတွေဆန္ဒပြကြတာကြောင့်ရင်းအသွားအလာတွေရပ်သွားပါတယ်။စပိန်အမျိုးသမီးတွေဟာသူတို့နဲ့အလုပ်တူအမျိုးသားတွေရတဲ့လာစွာအောက်ပြန်ကြခြင်းအားဖြင့်73ရာခိုင်နှုန်းနီးပါးနေတယ်ဆိုတာမကြသေးခင်ကလုပ်တဲ့စစ်တမ်းတစ်ခုမှတွေ့ထားပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာသမ္မတရိုဒီဂိုဒူတာလေးကိုကန့်ကွက်တဲ့အနေနဲ့ရာပေါင်းများစွာသောအမျိုးသမီးတွေဟာပန်းရောင်နဲ့ခရမ်းရောင်ဝတ်စားရဝတ်ပြီးဆန္ဒပြကြပါတယ်။သမ္မတဒူတာလေးဟာအာရှတိုက်မှာလူခွင့်ရေးကိုအဆူအဝါဆုံးချိုးဖောက်သူတွေထဲကတဦးဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာတော့လူငန်းခွင်မှာလေပိုင်းစော်ကားမှုကိုစတင်ကန့်ကွက်ပြီးအမေရိကန်မှာစတင်တဲ့မီထူးလှုပ်ရှားမှုကိုထောက်ခံမှုပိုကောင်းလာစေဖို့မျိုးသမီးရေးလှူရှားတဲ့အဖွဲ့တွေစုဝေးဆန္ဒပြကြပါတယ
်။ Syria နိုင်ငံ Damascus မြို့တော်ကတပုံတွေထိမ့်ချုပ်ထားတဲ့ရက်ကွက်အပေါ် Syria စစ်တပ်ကဝေဟင်ကရောမြေပြင်ကနေပါမနာတမ်းတိုက်ခတ်နေတဲ့အတွက်အရေးတကြီးလိုနေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့ဆိုင်းထားရတယ်လို့နိုင်ငံကကြက်ချင်ရေးအဖွဲ့ကပြောပါတယ်။ပိတ်မိနေတဲ့နေရာကိုကြာသပတေးနေ့တုန်းကအကူအညီပို့ပေးနိုင်ဖို့စီစဉ်ထားပေမဲ့လုံခြုံရေးအခြေအနေကြောင့်မပို့နိုင်ဘူးလို့ကုလသမဂ္ဂနဲ့ ICRC ကပြောပါတယ်။လူပေါင်း4သိန်းလောက်ရှိတဲ့အရှိဂူတာအရက်ဟာ2013ခုနှစ်ထဲကလက်နက်ကင်တပ်တွေကြားမှာပိတ်မိနေတာဖြစ်ပါတယ်။တနင်္လာနေ့ကတော့ဒီ trucker 46စီးနဲ့အထောက်ပံ့တချို့ကိုအရှိဂူတာကဒူးမဆိုတဲ့နေရာကိုပွေးပို့နိုင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီမှာဒီအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ကုလသမဂ္ဂ ICRC နဲ့အရက်သားတိခံမှာ Syria Arab Lajani အဖွဲ့က အကူအညီပေးတဲ့လုပ်ငန်းကိုစောပြီးတော့ရပ်ဆိုင်းခဲ့ရပါတယ်ထရက်ကား10စီးစာအပြင်ဒီ၄စီးပေါ်ကတချို့အကူအညီတွေကိုမချပေးနိုင်သေးဘူးလို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးယုံပြောခွင့်ရသူကပြောပါတယ်ဂူတာကိုသဘုံတွေလက်ကနေပြန်သိမ်းနိုင်ဖို့ဆီးရီးယားတပ်တွေကရုရှားတပ်တွေရဲ့အကူအညီနဲ့မကြခင်သတင်းပတ်တွေကစပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ
်ရုရှားနှစ်ဖက်တချို့အောင်တူကိုအာယုံကြောထိခိုက်စေတဲ့ဓာတ်ဥစိတ်နဲ့တိုက်ခိုက်ခဲ့တဲ့ဖြစ်ရပ်တွေလုံးတဲ့လူတယောက်ကိုစုံစမ်းသိရှိပြီးဆိုရင်ရေးယူလှုံ့ဆော်ဖို့တာဝန်ရှိသူတွေမှာအစီအစဉ်တစ်ခုရှိမှာဖြစ်တယ်လို့ဗြိတိရှ်ဗီဒေးဝန်ကြီးအမ်ဘာရတ်ကကြာသပတေးနေ့မှာပြောပါတယ်ရုရှားတချို့ဟောင်းဆာဂေးစခရီဘောလ်ကိုတိုက်ခိုက်ခဲ့တဲ့အာယုံကြောထိဓာတ်ဥအစိတ်ထိမိတဲ့ရဲအရာရှိဟာအခြေအနေစိုးရိမ်ရဆဲရှိပေမဲ့သတိပြန်ရပြီးစကားပြောနေပြီလို့ဝန်ကြီးရတ်ကပြောပါတယ်။တနင်္လာနေ့ကကုန်းတက်တစ်ခုအပြင်ဘက်မှာသတိလစ်နေတာကိုတွေ့ခဲ့ရတဲ့ဆာဂေးစခရီဘောလ်နဲ့သူ့ရဲ့သမီးဖြစ်သူယူလီယာတို့ကတော့တိတ်ကိုမကြမ်းမမာဖြစ်နေစေပဲလို့ဝန်ကြီးရတ်ကပြောပါတယ်။စခရီဘောလ်နဲ့သမီးဖြစ်သူတို့ကိုဆယ်လစ်ဘူရီမြို့မှာတနင်္လာနေ့အစိတ်နဲ့တိုက်ခိုက်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။စခရီဘောလ်ဟာရုရှားတရှိအတော်များများကြောင်းဗြိတိရှ်ထောက်လွှမ်းရေးကိုသတင်းပေးဖွင့်ချခဲ့တယ်လို့အရင်ကဆွဆွဲခံထားရပြီးတော့ထောင်တန်လေးနှစ်ချခံခဲ့ရပြီးအမေရိကန်မှာပါဝင်ပတ်သက်တဲ့သရှုအပြန်လန်းလဲလေတဲ့အစီအစဉ်နဲ့ပြန်လွတ်လာတာဖြစ်ပါတယ်ခင်ဗျာ
ပြည်ဝအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48kHz 6153ညာနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင
်။တောက်ချာနေမနေ့နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုတွေအထိဖြစ်ပေါ်နေတဲ့ဆိုတဲ့ဆွဆွဲမှုတွေနဲ့ပတ်သက်လို့ရှင်းလင်းပြသတဲ့အထောက်အထားလိုချင်တယ်လို့မြန်မာအစိုးရကပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ကောင်စီနှစ်ပတ်လည်ဆွေးနွေးပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လာရောက်ဆွေးနွေးခဲ့တဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးတောင်ချုံကသတင်းထောက်တွေကိုကြားသာရင်းနှီးတုံးကပြောကြားခဲ့တာဖြစ်ပါတယ်
။ We've often heard many accusations that there is ethnic cleansing or evengenocide in Myanmar and I've said it before and I'll say it again it is not the policy of the government
မြန်မာနိုင်ငံမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေတယ်လူမျိုးတုံးတပ်ဖြတ်မှုတွေအထိဖြစ်နေတယ်ဆိုတဲ့ဆွဆွဲမှုတွေမကြာခဏကြားနေရပါတယ်အရင်ကကျွန်တော်ပြောခဲ့တယ်လို့ပဲအခုလည်းထပ်ပြောပါမယ်ဒါဟာအစိုးရရဲ့မူမဟုတ်ဘူးဆိုတာကိုအသေးချာပြောချင်ပါတယ်ဆွဆွဲမှုတွေအတွက်အထောက်အထားရှင်းရှင်းလင်းလင်းရချင်ပါတယ်ရှင်းလင်းပြသတဲ့အထောက်အထားရမယ်ဆိုရင်ဘလို့ပြစ်မှုမျိုးကိုမဆိုကျူးလွန်သူလူခွင့်ရေးဖောက်ဖြစ်တယ်လို့ဆွဆွဲခံရသူတွေကိုအသေးချာအရေးယူမှာဖြစ်ပါတယ
်အခုအချိန်ထိရခိုင်ပြည်နယ်ထဲမှာမွတ်စလင်အများစုနေထိုင်နေကြဆဲဖြစ်တယ်ဆိုတဲ့အချက်ကိုလည်းထည့်သွင်းစဉ်းစားသင့်တယ်လို့သူကထောက်ပြပါတယ်တကယ်လို့လူမျိုးတုံးတပ်ဖြတ်တယ်ဆိုရင်သူတို့အားလုံးထွက်သွားကြမှာဖြစ်တယ်လို့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးတောင်ထွန်းကဂျနီဗာမြို့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ပြီးခဲ့တဲ့နှစ်ဩဂတ်လကုန်ပိုင်းကမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ဒီနယ်မြေရှင်းလင်းမှုတွေအတွင်းမှာလူမျိုးတုံးတပ်ဖြတ်တဲ့အထိဆောင်ရွက်မှုတွေရှိခဲ့တယ်ဆိုတဲ့လို့သူအခိုင်အမာတန်တရားရှိကြောင်းကိုကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးဇာယီအယ်ဟူစိန်ကဒီလူ့အခွင့်အရေးကောင်စီမှာပြောကြားခဲ့ပြီးနောက်တည့်ရက်မှာပဲမြန်မာအစိုးရဘက်ကဒီရှင်းလင်းတဲ့အထောက်အထားလိုချင်တယ်လို့ပြောကြားခဲ့တာပါမြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးအတွက်အထောက်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့လည်းလူ့ခွင့်ရေးကောင်စီစည်းဝေးပွဲရဲ့ဆွေးနွေးခန်းတစ်ခုမှာမြန်မာအမြဲတမ်းကိုယ်စားလှယ်ကကြာသာပြေးနေတုန်းကရှင်းပြခဲ့ပါတယ်ရှင်
။ပါကစ္စတန်ယူကော့ဝဲကော်မရှင်ကမှတ်ပုံတင်ခွင့်မပြုခဲ့တဲ့နိုင်ငံရေးပါတီအသစ်တစ်ခုရဲ့တင်ပြလျှောက်ထားချက်ကိုပါကစ္စတန်ဖက်ဒရယ်တရားရုံးတစ်ခုကနိုင်ငံရေးပါတီဘက်ကနေဆုံးဖြတ်ချက်ချပေးလိုက်ပါတယ်။ကုလသမဂ္ဂနဲ့အမေရိကန်တို့ကကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒီဖြစ်သတ်မှတ်ထားတဲ့ဘာသာရေးဆရာတို့နဲ့အဆက်ဆက်ရှိတယ်ဆိုပြီးအဲ့ဒီပါတီရဲ့မှတ်ပုံတင်လျှောက်ထားချက်ကိုကော်မရှင်ကပယ်ချခဲ့တာပါ။ဒါပေမဲ့မီလီမူစလင်လိဂ် MML ရဲ့မှတ်ပုံတင်လျှောက်လာပယ်ချခဲ့တာကိုပြန်ပြီးလေ့လာသုံးသပ်ဖို့အစ္စလာမဘတ်တရားရုံးချုပ်ကကြာသပတေးနေ့မှာဆုံးဖြတ်ချက်ချပြီးကော်မရှင်ကိုညွှန်ကြားခဲ့ပါတယ် MML ပါတီဟာဘာသာရေးဆရာဟာဖီစ်ဆာယီရဲ့ဂျမတ်ဥဒါဝါ JUD ပြည်ထိုင်အဖွဲ့ရဲ့နိုင်ငံရေးလက်တံပါတီတစ်ခုအဖြစ်ဆိုကြပါတယ်2008ခုနှစ်ကမွန်ဘိုင်းမြို့ကိုအကြမ်းဖက်ဝါဒီတွေတိုက်ခိုက်တာကြောင့်အမေရိကန်နိုင်ငံသားတွေရဲ့ပါဝင်လူပေါင်း166ယောက်ဒေဆုံးခဲ့ရတဲ့ဖြစ်ရပ်ကိုဟာဗီဆာယီကနောက်ွယ်ကနေကြိုးကန်စစ်ဆင်ခဲ့တယ်လို့အိန္ဒိယနဲ့အမေရိကန်တို့ကစွပ်စွဲထားပါတယ်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့တောင်ကိုရီးယားအထူးကိုယ်စားလှယ်တွေဟာသူတို့ဆွေးနွေးခဲ့တဲ့အကြောင်းတွေကိုအင်ပြူတော်မှာအမေရိကန်တာဝန်ရှိသူတွေကိုရှင်းလင်းပြောကြားခဲ့ပါတယ်။တောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးချွန်အီယောင်းနဲ့ ကိုရီးယားထောက်လှမ်းရေးဌာနအကြီးအကဲဆော်ဟွန်းတို့ဟာအမေရိကန်အမျိုးသားလုံခြုံရေးအကြံပေး HR McMaster နဲ့တခြားထိပ်တန်းတာဝန်ရှိသူတွေကိုအင်ဗျူရောမှတွေ့ဆုံရှင်းပြမယ်လို့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရကအစောပိုင်းတုန်းကပြောကြားခဲ့ပါတယ်ပြောင်းရမ်းမျိုးတော်မှာမြောက်ကိုရီးယားတာဝန်ရှိသူတွေနဲ့နှစ်ရက်ကြာဆွေးနွေးခဲ့တဲ့တောင်ကိုရီးယားအထူးကိုယ်စားလှယ်တွေကမြောက်ကိုရီးယားအနေနဲ့အမေရိကန်အစိုးရနဲ့ဆွေးနွေးဖို့လိုလားတယ်လို့ပြောကြားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လုံခြုံရေးကိုအာမခံနိုင်မယ်ဆိုရင်နျူကလ িয়ার နဲ့ပယ်ထိန်တုံးဆက်သတ်မှုကိုရပ်ဆိုင်းထားပြီးတော့အမေရိကန်နဲ့ဓာတ်ရိုက်ဆွေးနွေးမယ်လို့ကင်ဂျုံအန်းကပြောခဲ့ကြောင်းတောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးကပြောပါတယ်။အခုလိုမြောက်ကိုရီးယားဘက်ကကမ်းလှမ်းမှုကိုသမ္မတဒေါ်နယ်ထရမ့်ကသတိနဲ့အကောင်းမြင်ခဲ့ပါတယ်။ဒီမြောက်ကိုရီးယားရဲ့ကမ်းလှမ်းချက်နဲ့ပတ်သက်လို့လုံခြုံရေးအကြံပေးချောင်းအီယွန်ဟာဝါရှင်တန်မှာအမေရိကန်တာဝန်ရှိသူတွေကိုရှင်းပြပြီးတရုတ်နဲ့ရုရှားကိုတွားရောက်ရှင်းပြမှာပါ။ထောက်လိုင်းဌာနအကြီးအကဲဆော်ဟွန်ကတော့ဂျပန်နိုင်ငံကိုတွားရောက်ရှင်းပြမှာဖြစ်ပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာဒီကနေ့စတင်မဲ့ဆောင်းရာသီမတန်ဆွမ်းအိုလံပစ်အကစားပြိုင်ပွဲဖွင့်ပွဲအခမ်းအနားမှာတောင်မြောက်ကိုရီးယားနှစ်နိုင်ငံအသင်းတွေပူးတွဲချီတက်ကြမှာမဟုတ်ဘူးလို့ကိုရီးယားမတန်ဆွမ်းအိုလံပစ်အကစားပြိုင်ပွဲကော်မတီကကြာသပတေးနေ့မှာပြောပါတယ်။နှစ်နိုင်ငံပူးတွဲကြိုင်မဲ့အလံထဲမှာဂျပန်နိုင်ငံနဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုတွေကိုထည့်မထဲဆိုတဲ့အပေါ်သဘောတူချက်မရတာကြောင့်လို့ဆိုပါတယ်။ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုတွေကတော့ဂျပန်ပင်လယ်ထဲကတောင်ကိုရီးယားထိန်းချုပ်မှုအောက်မှာရှိတဲ့ကျွန်းစုတွေဖြစ်ပြီးဂျပန်ကလည်းသူတို့ပိုင်နေလို့ပြောထားတာပါ။အာကစားပွဲတော်တွင်လွှင့်ထူမဲ့ပေါင်းစည်းရေးအလံထဲမှာလော့ဂ်ဒိုကျွန်းစုတွေကိုထည့်သွင်းဖို့ပြပို့ခုမပြုတ်ဘူးဆိုတာမြောက်ကိုရီးယားကလက်မခံနိုင်ဘူးလို့နိုင်ငံစလုံးနဲ့အချိန်တော်ကြာဆွေးနွေးပြီးတဲ့နောက်အိုလံပစ်ကော်မတီကပြောပါတယ်။အဲ့ဒီကျွန်းစုတွေကိုတောင်ကိုရီးယားကတော့ဒိုလို့ခေါ်ပြီးဂျပန်ကတက်ကီရှိမာလို့ခေါ်တာပါခင်ဗျာ။
တောက်ကြနေမနေ့ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆူမြတ်မွန်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးသွားတာပါ။အခုတောက်ကြနေမနေ့ကသတင်းလွှာတွေကိုစတိုက်နားဆင်ရပါမယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာကြံနေသေးတဲ့ရိုဟင်ဂျာတွေအစာရေစာငတ်မွခေါင်းပါအောင်အတင်းအဓမ္မလုပ်ပြီးလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုပုံစံတစ်မျိုးနဲ့ဆက်ဖြစ်နေတယ်လို့ကုလသမဂ္ဂထိပ်တန်းတာဝန်ရှိသူတဦးကပြောလိုက်ပါတယ်။ဆီးရီးယားအတွက်ထွေထွေညီလာခံကလုပ်ခဲ့ဘူးသလိုတီးခြားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ IIIM ဖွဲ့စည်းလှုပ်ဆောင်စေချင်တယ်လို့လည်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်တွင်ရေးမှူးချုပ်အန်ဒရူးဂီလ်မိုကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ပဇာဒေတာကို၄ရက်ကြာတွားရောက်ပြီးမကြသေးခင်ကမှပြန်ရောက်လာတဲ့အင်ဒရူးဂိုမိုကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှ VOA သတင်းတောက်မာဂရက်ဘက်ရှီယာကတွေ့ဆုံမေးမြန်းချင်းအတွင်သူကအဲ့ဒီလိုပြောတာပါကိုကျော်ကျော်သိန်းကကောက်နှုတ်တင်ပြပါမယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူတွေပြစ်ကျက်နေတဲ့ဒုက္ခသည်စခန်းကြီးကိုသူတွေ့ခဲ့ရပြီးကမ္ဘာပေါ်မှာအကြီးဆုံးဒုက္ခသည်စခန်းဖြစ်လာနေပြီလို့မစ္စတာအင်ဒရူးဂီလ်မိုကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့ဖြစ်ပျက်နေတာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်နိုင်ငံတကာကသတ်မှတ်ပြောဆိုနေကြပြီးအခုမစ္စတာအန်ဒရူးဂီလ်မိုကလည်းအဲ့ဒီအတိုင်းသတ်မှတ်တဲ့ပြင်ပုံစံသစ်တစ်မျိုးနဲ့တောင်းမှဆက်ဖြစ်နေတယ်လို့ပြောပါတယ်။အဲ့ဒါကိုသူကအတင်းအဓမ္မအစာရေစာငတ်မှုခေါင်းမအောင်လုပ်ချင်းဖြစ်ခေါ်ဆိုပါတယ်။ဒီကိုင်းမီနယ်မြောက်ပိုင်းမှာကြံနေသေးတဲ့ရိုဟင်ဂျာအများပြားအနေနဲ့အစာအစာမရအောင်ဖြတ်တောက်ခံထားရပုံပေါ်တယ်လို့သူကပြောပါတယ်
။ For example,There is no distribution allowed by UN humanitarian agencies to the Rohingya inside.
ဥပမာအားဖြင့်မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေကိုကူညီပေးဖို့ကုလသမဂ္ဂလူသားစာနာမှုကူညီပေးရေးအဖွဲ့တွေကိုခွင့်မပြုပါဘူး။လေသမားတွေစီကနေလေယာဉ်မြေတွေကိုအာဏာပိုင်တွေကသိမ်းယူပါတယ်။တိရစ္ဆာန်တွေခိုးယူခံရ၊ဒါမှမဟုတ်တပ်ဖြတ်ခံရပါတယ်။ဈေးတွေမိရှုခံရပါတယ်။ဒါပြင်ပိတ်လောင်ထားတယ်လို့မျိုးပုံစံမျိုးရှိနေပါတယ်။လူတွေဟာသူတို့ကြေးရွာတွေတချို့ဖြစ်ရတယ်မှာဆိုအင်းငါနေတော့အပြင်ထွက်ခွင့်မရတာကြောင့်သူတို့အစားအစာအတွက်ဝင်ငွေရဖို့ဘလို့အလုပ်မျိုးမှလုပ်ခွင့်မရကြပါဘူး။ဒါကြောင့်လဲလူတွေကိုထွက်ပြေးအောင်လုပ်တယ်လို့ဖြစ်နေပြီးကျွန်တော်တို့အခေါ်အားဖြင့်ဒါဟာငတ်မို့ခေါင်းပါအောင်အတင်းအဓမ္မလုပ်တာဖြစ်ပြီးတော့လူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ပါတယ်
။နိုင်ငံတွင်းကြံနေသေးတဲ့ရိုဟင်ဂျာတွေအဲ့လိုအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ထွက်ပြေးသွားတဲ့ဒုက္ခသည်တွေသူတို့နေအိမ်တွေစီပြန်နိုင်ဖို့အခြေအနေမျိုးလဲလက်ရှိမှာမရှိသေးဘူးလို့မစ္စတာဂီလ်မိုကဆိုပါတယ်။ဒီအတွက်လှုပ်ဖို့လူတယ်လို့သူမြင်တာကတော့
clearly there has to be sustained international pressure on the government of Myanmar to prevent
ရှင်းနာကတော့မြန်မာလူမျိုးရေးတပ်ဖွဲ့တွေအနေနဲ့သူတို့လုပ်နေတဲ့လုပ်ရက်တွေကိုမလုပ်အောင်တားဆီးဖို့မြန်မာအစိုးရကိုနိုင်ငံတကာကအခိုင်အမာဆက်ပြီးတော့ဖိအားပေးရပါမယ်။ဒါ့အပြင်ဒုက္ခသည်တွေအိမ်ပြန်နိုင်အောင်အပြောနဲ့မဟုတ်ဘဲတကယ်ကိုစစ်မှန်တဲ့အခြေအနေမျိုးတွေဖန်တီးပေးရပါမယ်။
ဒီချိန်ထဲမှာပဲဒုက္ခသည်တွေကိုလက်ခံကူညီနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းနိုင်ငံတကာအတိုင်းအဝိုင်းနဲ့အလူရှင်တွေကဆက်ပြီးအကူအညီပေးသွားရမယ်လို့ပြောပါတယ်။လူ့အခွင့်အရေးချိုးဖောက်မှုကျူးလွန်ထားသူတွေသူတို့လုပ်ရက်ကိုသူတို့ကိုယ်တိုင်တာဝန်ယူစေဖို့အတွက်ကတော့လူ့အခွင့်အရေးကောင်စီကဖွဲ့စည်းပေးထားတဲ့အချက်အလက်ရှာဖွေစုဆောင်းရေးအဖွဲ့အပြင် စီးရီးယားနိုင်ငံနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂထွေထွေညီလာခံကလုပ်ခဲ့တဲ့လိုမျိုးမြန်မာနိုင်ငံအတွက်လည်းလုပ်ဖို့မစ္စတာဂီလ်မိုကလူလာပါတယ
် What I'm talking about is the IIIM Independent International Investigative Mission that was set up by the General Assembly
ကျွန်တော်ပြောတာကစီးရီးယားမှာဘသူတွေကဘလို့ကျူးလွန်ခဲ့တယ်ဆိုတာကိုစုံစမ်းပြီးတတိပုဂ္ဂလကျူးလွန်သူတွေတကယ်တမ်းတာဝန်ခံမှုရှိလာစေဖို့အထွေထွေညီလာခံကဖွဲ့စည်းပေးခဲ့တဲ့ IIIM လို့ခေါ်တဲ့တိကျလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့မျိုးဖြစ်ပါတယ်မြန်မာနိုင်ငံအတွက်လည်းအဲ့ဒီလိုအလားတူအဖွဲ့မျိုးကျွန်တော်တို့လိုအပ်ပါတယ
်အဲ့ဒီလိုရည်ရွယ်ဆောင်ရွက်တာမျိုးတွေဒီနေ့မှဖြစ်လာမယ်ဆိုတဲ့မျှော်လင့်ချက်နဲ့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂယုံကနေအဖွဲ့တစ်ဖွဲ့ကို Caucasus Bazaar ကိုလွှတ်ပြီးနှိမ့်ဆက်ညှဉ်းပန်းမှုရှိခဲ့တာတွေကိုမှတ်တမ်းတင်မယ်လို့ Mr. Gilmour ကပြောပါတယ်ဒါအပြင်လက်ရှိရခိုင်ရေးနဲ့ပတ်သက်ရင်အထူးအောက်ဆုံးဖိအားပေးနိုင်တာကကုလသမဂ္ဂလူညိုရေးကောင်စီပဲဖြစ်ပြီးတော့လူညိုရေးကောင်စီကနေလှုပ်ဆောင်ဖို့သူမျှော်လင့်တာကတော့
We would like the Security Council to send a very clear message to the government.
လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုကိုရပ်ပြရမယ်။ဒုက္ခသည်တွေကိုအိမ်ပြန်ခွင့်ပြုရမယ်။ကြီးမားတဲ့ရာဇဝတ်မှုကျူးလွန်ထားသူတွေကိုအရေးယူနိုင်မဲ့လုပ်ငန်းတစ်ခုကိုချက်မှတ်ရမယ်ဆိုတာကိုလူညိုရေးကောင်စီကမြန်မာအစိုးရကိုရှင်းလင်းပြတ်သားစွာပြောဆိုတာကိုကျွန်တော်တို့ဖြစ်စေချင်ပါတယ်
။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရောက်နေတဲ့နိုင်ငံတော်လူညိုရေးဆိုင်ရာဂျန်ဘေးပို့ကိုဦးတောင်းထွန်းကတော့မြန်မာနိုင်ငံမှာလူမျိုးစုနဲ့ရှင်လင်းဖယ်ရှားမှုဒါမှမဟုတ်လူမျိုးတုံးတပ်ဖြတ်မှုရှိတယ်ဆိုတဲ့ဆွဆွဲချက်တွေမကြာခဏကြားရကြောင်းအရင်ကပြောခဲ့ဘူးသလိုပဲထပ်ပြောရရင်ဒါဟာအစိုးရမူဝါဒမဟုတ်ဘူးဆိုတာအာမခံပြောနိုင်ကြောင်းဆွဆွဲချက်တွေရှိနေပေမဲ့လည်းတိတာရှင်းလင်းတဲ့အထောက်အထားတွေ့ကျင်တဲ့အကြောင်းသတင်းတော့တွေကိုကြာသာပြေးနေကပဲပြောခဲ့ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆတ်ဘဇာဒေတာကညစ်ပတ်ပေးရေးပြီးနေရာနဲ့လူနဲ့မမျှအောင်ချက်ညက်နေတဲ့ဒုက္ခသည်စခန်းမှာထောင်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာစင်တွေရဲ့အန်ဒီယန်နဲ့ရင်ဆိုင်နေကြရတဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကသတိပေးထားပါတယ်။ဒီအကြောင်းကိုတော့ UNHCR ဌာနချုပ်ရှီယာဂျနီဗာကနေ VOA သတင်းတောက်လီဆာရှလိန်ပေးပို့ထားတဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပေးမှာပါရှင်။ပြည်ထောင်စုနှင့်ဩဂုတ်လကစပြီးမြန်မာနိုင်ငံကအကြမ်းဖက်မှုတွေညှဉ်းပန်းနှိပ်စက်မှုတွေကြောင့်ဘေးလွတ်ရာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာအခုဆိုရင်6,900,000ကျော်ရှိလာပါပြီ။အဲ့ဒီထဲကအများစုဟာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့ Caucasus Bazaar ဒေသကကုတုပလောင်ဒုက္ခသည်စခန်းမှာနေထိုင်နေကြပါတယ်။ဒုက္ခသည်တွေကြားမှာအနာရောဂါဖြစ်ပွားမှုတွေအာဟာရချို့တက်မှုတွေအပါအဝင်မကြခင်ရောက်လာတော့မဲ့မုတ်တုံရာသီနဲ့ဆိုင်ကလုန်းမုန်တိုင်းအန်ဒီရဲ့စတဲ့ချင်းချောက်မှုမျိုးစုံကိုရင်ဆိုင်နေကြရပါတယ်။ဒါအပြင်အခုဆိုရင်မျှော်လင့်မထားတဲ့အသက်ပင်းနဲ့ရင်ဆိုင်ရနိုင်ခြေရှိတဲ့တော်ရိုင်းတရိတ်ဆန်တွေရဲ့အန်ဒီရဲ့သစ်ကလည်းထပ်ပြီးတော့ကြုံတွေ့လာရပါတယ်။ကုတုပလောင်ဒုက္ခသည်စခန်းနေရာဟာအရင်တုန်းကအာရှစင်တွေနှစ်ပေါင်းများစွာကျက်စားနေထိုင်ခဲ့တဲ့နေရာဖြစ်တဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကသတင်းထုတ်ပြန်ထားပါတယ်။အခုဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားမှာအစားရှာဖွေနေတဲ့စင်ကောင်ရီ40ဝန်းကျင်ရှိကြောင်း UNHCR ရဲ့ပြောခွင့်ရသူအန်ဒရီမဟာဂျစ်ကပြောပါတယ်
။ As a result of the interaction now between the refugees and the wildlife,we had the situation where 10 refugees have been killed in incidents
တော့ဆင်းရဲနေကဒုက္ခသည်စခန်းနေတိရောက်လာပြီးလူတွေတေကြရတာပြင်သူတို့ရှိစုမဲစုပိုင်သမျှလေးတွေကိုလည်းဖျက်ဆီးသွားကြတာကိုခံနေကြပြီးအခုဆိုရင်ဆင်းရဲနေကြောင်းဒုက္ခသည်10ယောက်တေဆုံးခဲ့ရပြီးဖြစ်ပါတယ
်ဒုက္ခသည်တွေကိုအန်ဒီယားရှိတဲ့တော်ရိုင်းတရိတ်ဆန်တွေရဲ့အန်ဒီယားကနေအကာအကွယ်ပေးဖို့ UNHCR နဲ့နိုင်ငံတကာသဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ IUCN တို့အတူပူးပေါင်းဖွဲ့စည်းထားတဲ့အကြောင်းမစ္စတာမဟာဂျစ်ကပြောပါတယ် IUCN ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာတော်ရိုင်းတရိတ်ဆန်တွေရဲ့ဘေးအန္တရာယ်ကကင်းဝေးဖို့လူမှုအတိုင်းဝိုင်းတွေနဲ့အတူဆက်စုနှစ်ပေါင်းများစွာအတူလက်တွဲအလုပ်လုပ်ခဲ့တာဖြစ်တဲ့အကြောင်းလည်းသူကပြောပါတယ်အစစ်မြင့်လေ့ကျင့်ထားတဲ့စင်အန်ဒီယဲတုံ့ပြန်ဆောင်ရွက်ရေးအဖွဲ့18ဖွဲ့ဟာအခုဆိုရင်ဒုက္ခသည်စခန်းကိုအနီးကပ်စောင့်ကြည့်နေကြပြီဖြစ်ကြောင်းမစ္စတာမဟာဂျစ်ကပြောပါဗျ။အဲ့ဒီလူတွေဟာစင်တကောင်ကိုဘလို့ချင့်ကပ်ရမယ်ဒုက္ခသည်စခန်းနဲ့တရိတ်ဆန်တွေဝင်လာမှကိုဘလို့တားဆီးရမယ်လူတွေအန်ဒီယဲကင်းပေးရှင်းအောင်ဘလို့ထားပေးရမယ်ဆိုတာတွေကိုသေသေချာချာသိတဲ့အကြောင်းသူကပြောပါဗျရှင်
ပြည်ရရဲ့တောက်ကြနေမနေခင်စီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးပွဲတွေအများဆုံးလှုပ်ဖို့တရုတ်ကတိုက်တွန်းလိုက်ပါတယ်။အခြေအနေ82တက်ပြီးငြိမ်းချမ်းစေဖို့အများဆုံးဆွေးနွေးပါလို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်အစိုးရနဲ့ဆွေးနွေးလိုတယ်လို့မြောက်ကိုရီးယားတို့ဘက်ကပြောလာတဲ့အခွင့်အရေးကိုအမိအယမယူရင်နောက်ထပ်ဒီလိုအခွင့်အရေးမျိုးမရနိုင်တော့ဘူးလို့လေလာသူတချို့ကသုံးသပ်ပါတယ်။အပြည့်စုံကို VOA သတင်းတောက် BIG ရဲ့သတင်းကိုအခြေခံပြီးမဆုမြမွန်ကဆက်ပြောပြမှာပါရှင်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းရဲ့သတင်းစကားကိုတည်ဆောင်လာတဲ့တောင်ကိုရီးယားအထူးကိုယ်စားလှယ်တွေအမေရိကန်တာဝန်ရှိသူတွေနဲ့ဝါရှင်တန်မြို့တော်ကမှမတွေ့ဆုံခင်နိုင်ပိုင်းအလိုမှာပဲအမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံတို့ကြားအ мян ဆုံးဆွေးနွေးတဲ့နယ်လို့တရုတ်နိုင်ငံကပြောကြားလိုက်တာပါရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့မြောက်ကိုရီးယားနျူကလ িয়ার ပြဿနာဖြေရှင်းရေးအတွက်အလင်းစာလေးပေါ်လာပြီးမှန်ကန်တဲ့လမ်းဘက်ကိုဦးတည်နေပြီလို့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကကြာတာရင်းနေကပြောကြားခဲ့တာပါ
歷史經驗告訴我們啊每當半島出現緩和時各種干擾
ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေပေါ်ပေါက်လာတိုင်းဝင်းဆွတ်ဖက်မှုမျိုးစုံနောက်ကလိုက်လာပါတယ်အခုတော့တက်ဆိုင်တဲ့နိုင်ငံတွေအနေနဲ့ဘလောက်ဆန္ဒအမှန်ရှိတယ်လဲဆိုတာကိုစမ်းသပ်ရမယ့်အချိန်ရောက်နေပါပြီညီညာရေးအတွက်အားကျိုးမှန်တဲ့လုပ်ရမှာဖြစ်တယ်လို့အခွင့်အလမ်းကိုအမိရယူရမှာဖြစ်ပါတယ
်မြောက်ကိုရီးယားနျူကလ িয়ার ပြဿနာအဆုံးသတ်စေရွေးအတွက်ရှေ့မှာအရေးကြီးတဲ့အခိုက်အတန့်တွေအများကြီးကြုံရအောင်မယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းဂျာတာရင်းနေကပဲပြောကြားခဲ့ပါတယ်အမေရိကန်ရဲ့ဆက်ဆံရေးပြန်လည်တည်ဆောက်နိုင်ရေးနဲ့နျူကလ িয়ার ကင်းစင်ပပျောက်ရေးကိစ္စတွေဆွေးနွေးဖို့အမေရိကန်အစိုးရနဲ့ဆွေးနွေးလိုတယ်လို့တောင်ကိုရီးယားအထူးကိုယ်စားလှယ်တွေကိုမြောက်ကိုရီးယားတို့ပြောခဲ့တာပါ။ဒါနဲ့ပတ်သက်လို့အမေရိကန်တို့ဘက်ကစောင့်ကြည့်ရအောင်မယ်လို့တုံ့ပြန်ထားပါတယ်။အခုလိုမြောက်ကိုရီးယားတို့ဘက်ကသဘောထားပြောင်းလာတာဟာတန်တမာရေးအရာထူးခြားတဲ့တိုးတက်မှုဖြစ်နိုင်တယ်လို့အရေးယူတန်ခတ်မှုတွေညော့သွားအောင်လှုပ်တာဖြစ်နိုင်တယ်၊နှစ်ခုလုံးလဲဖြစ်နိုင်တယ်လို့လေးလာသူတချို့ကသုံးသပ်နေကြပါတယ်။အရင်ကလဲစီးပွားရေးဆိုင်ရာထောက်ပံ့ကူညီမှုနဲ့လုံခြုံရေးအရာအမခံချက်တွေအတွက်မြောက်ကိုရီးယားတို့ကနျူကလ িয়ার အစီအစဉ်ကိုရပ်ထားမယ်လို့ကတိတွေပေးခဲ့ပေမဲ့ချိုးဖောက်ခဲ့တာပါအမေရိကန်နဲ့တောင်ကိုရီးယားစစ်ရေးလေ့ကျင့်မှုကိုရပ်ထားရင်မြောက်ကိုရီးယားတို့ဘက်ကနျူကလ িয়ার နဲ့ဒုံးလက်နဲ့ဆန်းသတ်မှုတွေရပ်ထားဖို့တရုတ်ကဂျာဝင်စီယုံတိုက်တွန်းထားတဲ့အတွက်အခုလိုအခြေအနေတွေဖြစ်လာတာလို့တရုတ်တို့ကဆိုပါတယ်ဆောင်ရသည့်အိုလံပစ်အားကစားပြိုင်ပွဲတွေကျင်းပနေချိန်ကာလအတွင်းအမေရိကန်နဲ့တောင်ကိုရီးယားပူးတွဲစစ်ရေးလေ့ကျင့်မှုတွေကိုဆိုင်းထားတဲ့အတွက်မြောက်ကိုရီးယားတို့ဘက်ကစမ်းသပ်မှုတွေမလုပ်တာလို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကထောက်ပြပါတယ
်။事实证明啊，中方提出的双暂停的倡议是一剂对症。
စစ်ရေးလေ့ကျင့်မှုတွေဆိုင်းထားရင်စမ်းသပ်မှုတွေကိုလည်းရပ်ဆိုင်းထားဖို့တရုတ်ရဲ့ဆိုပြချက်ဟာပြဿနာအတွက်မှန်ကန်တဲ့အကြံပြုချက်ဖြစ်ပါတယ်။ကိုရီးယားနိုင်ငံသားဆက်ဆံရေးတိုးတက်စေဖို့အခြေအနေတွေကိုလမ်းခင်းပေးခဲ့တယ်ဆိုတာတက်တည်ပြနေပါတယ်
။ပျုံချမ်းမှာကျင်းပနေတဲ့မတန်ဆွမ်းအိုလံပစ်အားကစားပြိုင်ပွဲတွေပြီးဆုံးမဲ့မတ်လ18ရက်နေ့ကျော်သွားရင်တော့တောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစစ်ရေးလေ့ကျင့်မှုကိုလုပ်မယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကကြေညာထားပါတယ်။ကမ္ဘာမူဝါဒရေးရာကာနီဂီစင်ဟွာစင်တာကသုတေသီယောင်တောင်းကတော့အမေရိကန်နဲ့ဆွေးနွေးဖို့လိုလိုလားလားဖြစ်လာတာကပူတွဲစစ်ရေးလေ့ကျင့်မှုတွေကိုရပ်ထားလို့လည်းမဟုတ်ဘူးအရေးယူတန်ခတ်မှုတွေကြောင့်လည်းမဟုတ်ဘူးလို့သုံးသပ်ပါတယ
်朝鮮已經完成了他核戰略的
ပြီးခဲ့တဲ့နှစ်ထဲမှာမြောက်ကိုရီးယားကတိုက်ချင်းပစ်ပထင်းတပ်ဒုံးလက်နဲ့စုံကိုပစ်လွှတ်ဆန်းသတ်ခဲ့ပါတယ်သူတို့ရဲ့နျူကလ িয়ার ဆိုင်ရာမဟာဗျူဟာပထမအဆင့်ကိုမြောက်ကိုရီးယားရဘက်ကအပိတ်သတ်နိုင်ခဲ့ပါပြီနျူကလ িয়ার ရန်ကိုကာကွယ်နိုင်စွမ်းရှိအောင်ဆောင်ရွက်မှုရဲ့ပထမအဆင့်ပြီးစီးသွားတာဖြစ်ပါတယ်အဲ့ဒီစံသမှုတွေအပြီးမှာပဲမြောက်ကိုရီးယားဘက်ကတောင်ကိုရီးယားနဲ့ဆက်ဆံရေးပြန်လည်တည်ဆောက်ဖို့အမြန်အစွမ်းဆောင်ရွက်လာတာလည်းဖြစ်ပါတယ်။ဒုံးလဲနဲ့စံသမှုတွေရောင်းဖြစ်လာခဲ့တဲ့အဆိုးဘက်သက်ရောက်မှုတွေကိုတံပြန်နိုင်အောင်ဆောင်ရွက်လာတာဖြစ်ပါတယ
်။အခုပေါ်နေတဲ့အခွင့်အရေးဟာရဖို့ခိုက်ခဲ့တဲ့အခွင့်အရေးဖြစ်တယ်လို့လည်းသူကဆိုပါတယ်။ဆွေးနွေးဖို့ကမ်းလှမ်းလာတဲ့အခွင့်အရေးကိုအမေရိကန်ဘက်ကအမိအယမယူဘူး။ဆွေးနွေးညှိနှိုင်းမဲ့ဇပွဲစီအမေရိကန်တို့လာဖို့အချိန်ကိုမြောက်ကိုရီးယားတို့ဘက်ကစောင့်ရတာစိတ်မရှိဘူးဆိုရင်သူမှနျူကလ িয়ার ဆွမ်းရည်အမှန်တကယ်ရှိတယ်ဆိုတာကိုကဘာကိုပြန်လဲပြသလာနိုင်တယ်လို့ပြောပါတယ်။ဒါရမကဒီလိုအခွင့်အလမ်းမျိုးလဲထပ်မလာနိုင်တော့ဘူးလို့သူတေသည်ရှောင်းတောင်းကပြောပါတယ်ရှင
်။အမေရိကန်နဲ့မြောက်ကိုရီးယားအများဆုံးတွေ့ဆုံဆွေးနွေးဖို့တရုတ်ကတိုက်တွန်းတဲ့အကြောင်းမဆုမမြန်မွန်ပြောပြခဲ့တာပါ။အခုအမေရိကန်လွှတ်တော်ဂျာကာလာရွေးကောက်ပွဲဘက်ကိုအလှည့်ပေးပြစေရှင်။လ Lamet no imbala, lutto, jacala, yuka, where dragon, umeswe, see your muri pite, panama, yuche, where it didn't better mave, texax bin, and my jimbavare. A lutto, a mat alum, lea, tons and ganiane, a tellutto, a mat de yaya, tombo, the bongo, yuche, will be in the red, yuka, where it pita jow, the matat tramne, do yet let dread bet Republican, we all, democratic, a drapa, nanga ye ya, a juice at the jet, yuka, where pila valime, few a drained out gin melon, the dream people tarago, good thing tayuga, pyopia mavashin.
ကွန်ဆာဗေးတစ်ရှေးဟိုးဇွဲတွေများတဲ့တက်ဆက်ပြည်နယ်မှာကျင်းပတဲ့ပနာမယူကော့ပွဲတွေမှာဒီမိုကရက်တွေအများပြားမဲထွက်ပေးတာကိုတွေ့ရပါတယ်။ဒါကဒီနေ့ကျင်းပမယ့်လွတ်တော်ဂျာဂလာယူကော့ပွဲတွေမှာလည်းအလားတူမဲပေးသူများလာနိုင်နေဆိုတာကိုစောစီးစီးပြသနေတာပါ။ဒီဂျာဂလာယူကော့ပွဲတွေကဒီမိုကရက်ထရန့်အတွက်ရောပါတီကြီးနှစ်ခုစလုံးအတွက်တိတ်ကိုအရေးကြီးပါတယ်။
We feel like it's time for our voices to be heard and for us to have a seat at the table.
Teaching a Jamaru Sana, the Boda Munigo Luri Lekan, Jati Lame Chain. Lodoma, Nea, Yuyame Chain, Yabilu Jama Kanami Vari.
Chagala, you got Buerima, Tamara, Donne Trango, Diga, Jonga, the Kubi, Debi, Luri Sanjin Lao, Democratica, Sio Nivari.
But he is doing a lot of good for this country, and I hope they see that we have people of all ethnicities here supporting our president.
You're
sitting back, you're watching television, maybe I don't have to vote today, we just won the presidency. And then we get clobbered.
Donald Trump, the brother, the Demodamani, Dwe, Nanganji, Yakamakumari, Jungia, Bimele, Republican Party, when he had talked Muguro, Akaima, Yayugere, Subi, Nangailila, the deputy, Bill Gulston, Yobari.
The more strongly a voter identifies with the Republican Party, the more strongly he or she tends to approve of Donald Trump. And so, in a very real sense, I think the Republican Party is now the party of Trump.
Republican Party ga mela pe da ba lo po pi do thop paw pyo la le le. Ari me sana shin ga Tamara Trump go thauk khan me pe bu po mya le ba be. De ka ran cha ro Republican Party ga Trump ye party lo pyo a ma ba.
Da mai le Tamara Trump paw tamai ma so thon lu du thauk khan mu ja sin ni de a shin ye yai khan mu dan go ro Republican Party win ni jin sai ni ya ba de. Republican ku sle law nwi ga le da u so yin ni ja de lo
As the president goes down, the trust and desire to vote for Republicans goes down. And that is a trend that just is quietly building against the Republicans. They have a very rough midterm ahead.
Tamrabo Ludu Taukamu Jasin Lili, Republican Begale, maybe Jine Sanane Yonji Mu Ane Twaliliba, Disoi Muga, Republican Report PB Swamu Nivare, Shima Republican Itwe, Jandan Kakeme, Jakala Yuika Uperibabe.
There are many members who are retiring because of what the political landscape looks like. There are many more targets.
Republican Ibeka Niarigu, Popi Matavido, Simpian Yamaba.
November Ludo Jagala, you go Buema, Democrati, and Yagame Suye, the Bratraye, season three, a Tama Miao, Handa Lani Mare. Tekelo Democrati and Aya Dogame Suye, and a town the same, our Chimbami, the Brat, you go Buemetangi, Lame Nenit the Danga, the Bratran to a Kekere Kalari, Chilan and Jomakmia.
Good thing Taiupia Dora Vashin. Matagan American.
ဒီရန်အတော့အင်္ဂလိပ်သင်ခန်းစာကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေနားဆင်ရမှာပါရှင်။
V
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American တန်ရဲ့တောက်ကြနေမနေ့ပိုင်းစီစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40နဲ့48အပြင်လိုင်းလက်မီတာ190 kHz 1595ကနေတိုချဲ့ဖန်ယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်ဒီချိန်ပိုင်းအတွင်းမှာတော့ Indian 3 English သင်ခန်းစာနဲ့ကျမရေးစီစဉ်မှာအရေးပြပေါ်မှာအသားတွေအကွက်လိုက်ထူတက်လာတဲ့အရေးပြယောဂအကြောင်းနဲ့ပတ်သက်လို့
အဖေနေလာလေဆိုတော့ရေရောင်ရောင်ရမ်းမှုဖြစ်ပြီးတော့အဲ့ဒီနေရာမှာရဲလာပြီးထူထူကွက်တွေပေါ်လာပြီးရင်အပေါ်မှာအဖြူရောင်အကြီးပဲကြီးတက်နေတာ
အရေးပြအထူးကဒေါက်တာစိုးဝင်းဦးရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်အဲ့ဒီနောက်တိုင်းရင်သတင်းလွှတ်ကန်တာကိုလည်းနားဆင်ရမှာပါရှင်အခုရင်ဆုံးတော့ဒေါ်လာလတန်စီစဉ်ပို့ချပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
ဒီနေ့မနေ့တွေတင်ပြမယ့် idiom အသုံးကတော့
walking on air
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းက W A L K I N G walking လမ်းလျှောက်နေသည် O N on အပေါ်မှာ A I R A လေးလို့လုံးောက်အဓိပ္ပာယ်ရပါတယ်။အဲ့ဒီ walking on air ဆိုတဲ့ idiom အသုံးရဲ့အဓိပ္ပာယ်ကိုတော့ရှည်ရှည်ဝေးဝေးရှင်းပြစရာလိုမယ်မထင်ပါဘူး။ဝင်းတာလှတဲ့စိတ်ခံစားချက်ကြောင့်ခြေထောက်နဲ့မြေကြီးမထိပ်ဘူးလို့ယူဆရအောင်စိတ်ကပေါ်ပါရှင်လန်းနေလို့ဖြစ်ပါလေ။သရရှင်တူတူမမဆေတန်းဆောင်ပွဲဘွဲကိုတစ်နှစ်လုံးကြိုးစားကြရကနောက်ဆုံးအောင်စင်းသွားကြည့်ရင်တော့ဂုံတူးတွေတည်ကြီးထွက်တာတွေ့ရတဲ့အခါခံစားကြရတဲ့စိတ်လိုအနည်းဆုံးဥပမာပေးပါစီ။ဒီသုံးလုံးနဲ့ပတ်သက်လို့အမျိုးသမီးငယ်ဂရိတ်ဦးရဲ့စိတ်ခံစားချက်ကိုဖော်ပြတဲ့George Crew ရဲ့ဥမာကိုနားဆင်ကြကြရအောင်
။ Susan has been walking on air ever since she got the official letter that she's accepted as a graduate student at the University of California. You know, she never thought she had a chance.
Susan ဟာ California တက္ကသိုလ်ကသူ့ကိုဘွဲ့လွန်သင်တန်းကျောင်းသူအဖြစ်လက်ခံကြောင်းစာရရှိခဲ့ကပျော်လွန်းလို့ခြေထောက်နဲ့မြေကြီးထိတယ်လို့တောင်သူ့အနေနဲ့မထင်တော့ဘူး။သူဘယ်နည်းနဲ့မှဝင်ခွင့်ရမှာမဟုတ်ဘူးလို့ထင်ထားတာကိုလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နှားဆင်ကြကြရအောင်
။ Susan has been walking on air ever since she got the official letter that she's accepted as a graduate student at the University of California. You know, she never thought she had a chance.
ဝင်းတာလာတဲ့စိတ်ခံစားချက်ကြောင့်ခြေထောက်နဲ့မြေကြီးမထိပ်ဘူးလို့ယူဆရအောင်စိတ်ကပေါ်ပါရှင်လန်းနေတယ်ဆိုရင်ဘယ်လို idiom သုံးမလဲ
walking on air
တို့ပြောနိုင်ပါလေအဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်ရဲ့ idiom သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ပြီးတဲ့နောက်အခုဆက်ပြီးနားဆင်ရမယ့်ကျမရဲ့အစီအစဉ်မှာတော့ psoriasis လို့ခေါ်တဲ့အရေးပြာယောဂအကြောင်းကိုနားဆင်ရမှာပါ psoriasis အရေးပြာယောဂဟာအသားတွေကျန်းထော်ပြီးအနီးအပိတ်တွေထလာတတ်တဲ့အရေးပြာယောဂမျိုးဖြစ်ပါတယ်ယောဂကိုလူသိနေပေမဲ့အဖြစ်များတဲ့ယောဂဖြစ်ပြီးကုသရလည်းခက်လို့သတိထားမိတာနဲ့ချက်ချင်းကျွမ်းကျင်သူတွေနဲ့ပြသပြီးတော့စနစ်တကျကုသသင်ပါတယ် psoriasis အရေးပြာယောဂဘာကြောင့်ဖြစ်တယ်လဲယောဂလက္ခဏာတွေကဘာတွေလဲဆိုတာနဲ့အတူကာကွယ်ကုသမှုတွေအကြောင်းကိုအရေးပြာအထူးကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
โอเคทุกคู่เสียวันจีดร.สุวินครับเราတို့ psoriasis လို့ခေါ်တဲ့အရေးပြားအသားတက်မြန်တဲ့ယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာကြီး
ယောဂါကတကဘာလုံးဖြစ်များတယ်မြန်မာနိုင်ငံမှာမဟုတ်ဘူး ဒီတရားမှာနှစ်ယောက်လုံးတော့ဖြစ်တတ်တယ်ဆိုတော့ဒါအဖြစ်များရဲ့ရေပြာယောဂါလို့ပြောလို့ရတယ်ဗျ
ဟုတ်ကဲ့ဆရာကြီးဒီယောဂါကဘို့ဘလို့ရေပြာမှာဖြစ်တာလဲဆရာ
သူကရေပြာအသားတင်မြန်ပြီးတော့ထူလာတဲ့ယောဂါဗျဗက်တီးရီးယားပိုးဝင်တာလည်းမဟုတ်ဘူးမှုဆွေးကတာလည်းမဟုတ်ဘူးကုသယောဂါလည်းမဟုတ်ဘူးနာကြီးလည်းမဟုတ်ဘူးကင်ဆာလည်းမဟုတ်ဘူးဘာဖြစ်နေတာလဲဆိုတော့ရေပြာရောင်ရမ်းမှုဖြစ်ပြီးတော့အဲ့ဒီနေရာမှာရဲလာပြီးထူထူကွက်တွေပေါ်လာပြီးရင်အပေါ်မှာအဖြူရောင်ကြီးပက်တွေကပ်နေတာမျိုးဖြစ်တယ်ကျိုးဆိုရင်ဒီလိုမျိုးတစ်ကွက်နှစ်ကွက်လောက်ပဲရှိတော့ဒီယောဂါဖြစ်လို့ဖြစ်နေမှာတော့မသိကြဘူး။တခါဆက်ရှင်ပဲအနေနဲ့တချို့ဆိုရင်တကူလုံးပေါ့နော်။ဦးကောင်းကနေစပြီးတော့လက်ပွားချီပွားတကူလုံးဒီလိုအမိကွက်တွေကအကြီးကြီးဖြစ်ပြီးတော့တကွက်နဲ့တကွက်ဆက်ပြီးတော့ရန်ဆိုးလုံးတို့တကူလုံးဒီကွက်တွေပုံနေမြန်ထိုင်ရလွန်ခဲ့တဲ့တိပဲဖြစ်တယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီယောဂါအဓိကဘာကြောင့်ဖြစ်ရလဲ
။ဒီဆိုရင်းစီဆိုတဲ့ယောဂါဘာကြောင့်ဖြစ်လဲဆိုတာတိတိကျကျအခုတည်းတော့မသိသေးဘူးပေါ့နော်။အခုနောက်ဆုံးတွေ့ရှိမှုတွေရတော့သွေးထဲမှာပြည်ပြည်တမျိုးဟာပုံမှန်ထက်ကိုလှုပ်ရှားထကြွနေပြီးတော့ဒီလက်ပတ်မှုနဲ့အတူလိုက်ပါပြီးတော့ရေကြမ်းနေရာနဲ့မှညောင်ရမ်းမှုဖြစ်စီတာဆိုတာတွေ့ရတယ်။အဲ့တော့ဒီသွေးပြည်မှုကဘာကြောင့်မို့ဒီလိုထကြွလှုပ်ရှားနေလဲဆိုတော့အတိအကျမသိသေးဘူး။ဒါပေမဲ့သိနေတာကတော့အဲ့ဒီသွေးပြည်ကရေကြမ်းညောင်ရမ်းမှုဖြစ်စီတယ်။ရေကြမ်းညောင်တော့ညင်ညင်ကွာတယ်။အသားတက်တာတွေရမ်းညံတယ်သူကရေကြမ်းရောစောက်တွေထက်ထားဆိုအလွာတွေရှိတယ်။အောက်ဆုံးဟောင်းမှာရေကြမ်းဆဲတွေကမွေးပွားလာတဲ့အပေါ်ရေးရေးတက်လာတဲ့အသစ်ကြီးရင်လာတဲ့အပေါ်လုံးရောက်ခန့်ဒီမှာတလားပြည့်ခန့်ဒီမှာသူကတည်ဆုံသွားတယ်။နောက်အပေါ်ဆုံးဟောင်းမှာကြီးနေနဲ့နှင်းရဲသုံးရဲနေပြီးတော့ရေချိုးရက်ကသွားသွားတယ်။ဒါတလားကြာတယ်။ဒါရေကြမ်းဆဲတွေလဲလည်နေတော့ဘူး။အခုဖြစ်နေတာကတော့ဒီသေးသေးလုံဆောင်မှုကြောင့်ရေကြမ်းရောင်ရမ်းပြီးတော့ရေကြမ်းဆဲလဲကအရင်မြန်နေတယ်။အောက်ဆုံးကနေမွေးပွားလာတဲ့ဒီရေကြမ်းဆဲတွေကနှင်းရဲသုံးရဲအတွင်းမှာအပေါ်ဆုံးရောက်လာအဲဒါမဲ့သူကတလားလောက်အသက်ရှင်ပါလိ။ဟိုနှစ်ရက်သုံးရက်လည်းရှိသေးတယ်ဆိုတော့မသေးသေးဘူး။အဲတော့နောက်ထပ်ကလည်းဒီလိုမျိုးအဆဲတွေကထက်ထရောက်လာ။ရောက်လာတဲ့အခါကျတော့အဲ့ညမှာအရင်ကအထူးဖြူဘက်တွေဖြစ်တဲ့ယောဂါတော့
ဟုတ်ကဲ့ဆရာကြီး။အစားအသောက်နဲ့ရောပတ်သက်လား
။အစားအသောက်နဲ့ရောမပတ်သက်ဘူးကြ။အစားအသောက်ကြောင့်ဖြစ်တာမဟုတ်ဘူးလို့အစားအသောက်ကြောင့်လည်းပူလည်းမဆိုးဘူးပြက်လည်းမပြက်တာ။ဟု
တ်ကဲ့။အဲ့တော့ပူဆိုးနိုင်တာတွေရောဘာတွေရှိလဲဆရာကြ
ီး။ပူဆိုးနိုင်တဲ့အရာတွေရှိတယ်ကြ။ဒီငုံတဲ့အရာကြီးကရောင်ရမ်းပြီးတော့အထိမခံဘူးဖြစ်နေတာ။အဲ့ချိန်မှာကိုကကုတ်တာလို့ချစ်တာလို့ဖဲ့လိုက်တာလို့ရေပြာပုံပဲ့တာလို့ထိခိုက်တန်ရဖြစ်တာလို့နေလောင်တာကြီးဖြစ်တယ်ဆိုရင်တော့ပူပြီးတော့များလာတယ်။ဟုတ်တခါဆောင်းနေလို့မျိုးလေဒီလိုအီးပြီးတော့အသားပတ်တဲ့ရာစီမှာဆိုရင်လေဒီကောင်ကပူဆိုးကြတယ်ဆိုလိုချင်တာရေရာအခြေအနေပြောင်းလဲလာနေတယ်ဒီကောင်ကကြွက်ကြွက်လာနောက်တခါလေချောင်းနာတယ်လေချောင်းပိုးဝင်တယ်သက်ရှူလမ်းကြောင်းပိုးဝင်တယ်နောက်တချို့တောက်ဆေးတွေရှိတယ်အဲ့ဒီဆေးတွေကြောင့်လေဒီယောဂါပူဆိုးစီတာတွေရှိတယ်ဒါကြောင့်မို့လို့တောက်ဆေးတွေကိုလည်းတစ်ချက်တိထားမယ်ဒီလိုဖြင့်ကော်တီဇုန်လို့ခေါ်တဲ့စတီရိုက်တောက်ဆေးတွေကဲကဲတောက်ဆေးတွေဂရူဂရင်းဆိုတဲ့ခွင့်ပြားဆေးတမျိုးနဲ့ဘူပန်လောဆိုရဲကြီးကြစီတမျိုးဟာဒီယောဂါကိုငကူထက်ပူပြီးဆိုးနေတယ
်ဟုတ်ကဲ့ဆရာအဲ့တော့ယောဂါကဖြစ်လာရင်ဘယ်လိုပုံစံမျိုးတွေရှိလဲ
ကွာဟိုပရမပြောခဲ့ဒီလိုပဲတကွနှစ်ကွဖြစ်တယ်တကူလုံးလည်းဖြစ်နိုင်တယ်အဲ့လိုမျိုးကသူကပုံစံမျိုးမျိုးဖြစ်နိုင်တယ်အဲ့တော့အများဆုံးတွေ့ရတဲ့ပုံစံကတော့ရေပြားမှာအနီးစက်လေးပေါ်လာတယ်အဲ့ဒီအနီးစက်လေးကတဖြည်းဖြည်းကြီးလာပြီးတော့အဖက်လေးပေါ်လာတယ်အဲ့အဖက်လေးကိုခွာလိုက်ရင်အောက်မှာတွေးဆိုပြီးတော့ပြန်ခဲ့တယ်ပြီးရင်အဲ့ကွက်တွေကထပ်ကြီးလာတယ်ဒီရင်တောင်သေးတို့ဒူးတို့လက်မောင်းတို့ခြေတော်တို့လက်ပွားတို့ခြေပွားတို့ဥကောင်းတို့လက်သေးခြေသေးတွေတို့ကျောအောက်ပိုင်းနေရာတွေတို့ပုတ်တိုက်နေရာတွေမှာဖြစ်များဆုံးဖြစ်တယ်ပြင်းလေကိုကနာဒိန်းညာတစ်ဖက်လုံးမှာညီညာဖြစ်တာများတယ်နောက်တချို့ဆိုရင်လက်သေးမှာအပေါက်သေးသေးလေးတွေနေနေတွေ့ရလက်သေးထူတာကျန်းတာခြောက်နေတာအဲ့လိုမျိုးလည်းဖြစ်တယ်နောက်တစ်ခါဖြစ်တတ်တာတမျိုးကတိုင်းမျိုးရင်ပတ်တို့ရင်သားအောက်တို့ပေါင်ကြံတို့တင်မကြားတို့လိင်ကာတို့ခြေလက်ကွေးလေးကြားနေရာတွေမှာသူကဖြစ်တာကွာအဖြစ်နေတယ်ဒါပေမဲ့လည်းအဲ့မှာဖြစ်နေဒီဂျိုင်းဆိုတာချွေးထွက်နေအောင်နေရာခင်ရခဲ့တယ်ဒီအခုယူရရောင်ရမ်းမှုဖြစ်နေတဲ့အခါကျတော့နေရာခင်ရကရန်ချင်းလုံးပူပြီးဆက်ပြီးကတိရောဖြစ်နေတယ်လူလူပုံစံတော့ရှေ့ဖြစ်တယ်နောက်ကလည်းလေးတွေမှာလည်းဒီဟာဖြစ်တတ်တယ်အထူးဖြင့်ကလေးတွေမှာလည်းရောင်းနာပြီးဆိုရင်အဲ့ဒီလည်းရောင်းနာရဲ့ပိုးကြောင့်ကိုခန္ဓာမှာမိုးရိပ်ဆက်လို့အဆင်ငယ်ငယ်လေးအများကြီးပေါ်လာဒါပေမဲ့လည်းလေကြောင်းနာပျောက်ပြီးတဲ့အခါမှာတော့အဲ့ဒီဆက်လေးကကျွတ်ကျွတ်ပြန်ပျောက်သွားတတ်တယ်နောက်တစ်ခုရှိတာကရေချိုးရေးစစ်ဖြစ်တဲ့လူတွေက30ရာခိုင်နှုန်းလောက်မှာတဲ့အစ်စ်တွေနာတဲ့တွေဗျအထူးဖြင့်လက်ချီတို့ကအစ်စ်ငယ်လေးတွေစနာတယ်ဟိုခါလို့ပါလို့လို့အစ်စ်တွေအကြီးကြီးတွေသိမနာဘူးအဲ့တော့ရေပြားမှာယောဂပြင်းထန်ရင်ဒီအစ်စ်နာကလည်းပြင်းထန်တယ်ရေပြားမှာတက်တာရင်အစ်စ်နာကလည်းတက်တာသွားတယ
်ဟုတ်ကဲ့ဆရာပုံစံတွေကမျိုးစုံရှိတော့ဒီယောဂရဲ့လို့ဘယ်လိုမျိုးသတ်မှတ်ဆုံးဖြတ်နိုင်မလဲ
ဟုတ်တယ်အဲအကြောင်းမလို့တက်နိုင်ရင်တော့ဒီဟာရေချောင်းချောင်းနဲ့တွေ့တာတော့ကောင်းတယ်ဗျရေချောင်းချောင်းကဒီလူနာရဲ့ဖြစ်တဲ့ပုံစံကိုကြည့်ပြီးတော့ယောဂတမန်နိုင်ကြပါလေလိုအပ်တယ်ခွဲရခဲ့တယ်ဆိုရင်တော့တ ီပြို့ဖို့လေအသားစားလေးနည်းနည်းယူပြီးတော့တခွဲပန်းပို့ပြီးစခစ်ပေးပြီးတော့လုပ်လို့ရပါတယ
်ဟုတ်ကဲ့ဆရာဒီယောဂဖြစ်လာတာသိကြပြီဆိုရင်ကုသမှုအပိုင်းရော
ကုသမှုပြောခင်မှာကုသမှုရဲ့ရည်ရွယ်ချက်နှစ်ခုရှိတယ်ဗျခုနပြောတဲ့အရည်ပြားရောင်ရမ်းနေတယ်ဆိုတော့ဒီရည်ပြားရောင်ရမ်းနေအများဆုံးချော့ချဖို့အဲ့ဒါရည်ရွယ်ချက်တခုနောက်တစ်ခါထူပြီးတော့အဖက်ကြီးကွာနေတဲ့အခါကျတော့ဟိုရည်ပြားမှာဖက်နေချင်းနေလို့မကောင်းဘူးတဲ့ခွာကြတယ်အဲ့တော့အဖက်ကွာတာကိုအများဆုံးထိန်းချုပ်ဖို့ဆိုပြီးတော့ရည်ရွယ်ချက်ရှိပါတယ်အဲ့အရာအတွက်ကိုလူမျိုးပုံစံတော့ယောဂအခြေအနေလူနာရဲ့တကူကျမ်းစာရေးအခြေအနေအသက်အဲ့အရာတွေကိုပေါင်းချုပ်စဉ်းစားပြီးတော့ဒီတယောက်ချင်းစီလိုက်ပုံစံချပြီးကုရတယ်။ဘာဖြစ်လို့လဲဆိုတော့ဒီယောဂအနာတရှိယောဂပြန်လေးဖြစ်တဲ့တွေဆိုတော့အချိန်ကြာကြီးကုရတယ်။ပြီးတော့ကောင်းသွားပြီဆိုရင်လည်းကောင်းတာကိုဆက်ထိန်းထားဖို့အတွက်စီးတချို့ကိုဆက်ပြီးတော့သုံးဆွဲဖို့လူကောင်းလူမယ်ဆိုတာကိုကြိုပြီးတော့ပြောထားရတယ်။ကုတဲ့အခါကျတော့လေးစေးတွေတောက်စေးတွေထိုးစေးတွေတော့ရောင်ချီရစီလေးစားဆိုပြီးအမျိုးမျိုးရှိတယ်ဗျအဲ့ဒီအမျိုးမျိုးကိုတွဲဖက်ပြီးတော့ကုတာပေါ့နော
်ဟုတ်ကဲ့ကာကွယ်မှုအပိုင်းနေနဲ့ရော
ဒီရောကတယောက်နဲ့တယောက်တော့တိတိနဲ့ကုဖြစ်တာမို့ဒါပေမဲ့တစ်ခုရှိတာကဒီဂျင်းပေါ့နော်ဒီမျိုးရိုးပြီးစားကပြီးသွားမှရှိရင်တားကြီးမှလည်းရောက်သွားတတ်တယ်ပြင်းနိုင်ရင်သုံးပုံတစ်ပုံရှိတယ်အဲ့တော့ကိုအမျိုးရင်းမှာဒီဆိုရေးစီဒါနဲ့များနဲ့ယောဂရှိတယ်ဆိုရင်တော့ကိုကထိခိုက်ဒဏ်ရာဖြစ်တာလို့ပုတ်တာလို့ကုတ်တာလို့စွပြီးတဲ့ဥစ္စာမျိုးတွေကိုတော့ရှောင်ရှားခြင်းတယ်တခြားတာဝယ်ဖို့ဆိုပြီးတော့မရှိပါဘူး
ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးအနေနဲ့ဆရာကြီးဘာအကြံပေးနိုင်တယ်လဲ
ဒီယောဂကဘာမှမလူတိနေတယ်တိုးတော်လဲအဖြစ်ကမနေဘူးဖြစ်များတယ်လို့ပြောလို့ရတယ်ပြီးတော့ဒီယောဂကကုသခဲ့တယ်ဆိုတော့ရည်ရဆရာအောင်နဲ့ကုသပါလို့အကြံပေးခြင်း
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝိမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမဧကန္တာကိုနားဆင်ခဲ့ကြရတာပါရှင်အခုဆက်ပြီးထိုင်းမြန်မာနယ်စပ်ဒေသကတိုင်ရင်သားသတင်းတောက်တွေစုပေါင်းတင်ဆက်ပေးနေတဲ့တိုင်ရင်သတင်းလွှာကန္တာကိုနားဆင်ကြရအောင်ပါရှင်
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရတပ်မတော်နဲ့ကရင်မျိုးသားအစည်းအရုံး KNU တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့ဒေသခံလူထုရာကနန်းနေရက်ကနေစွန့်ခွာနေရပါတယ်။တရုတ်မြန်မာနိုင်ငံကြားတရားမဝင်နေဆက်ဖြတ်ကျော်မှုများကိုပူးပေါင်းတိုက်ဖြတ်နိုင်ဖို့မြန်မာတရုတ်နယ်စပ်ဆက်ဆံရေးရုံးတစ်ခုကိုမြစ်ကြီးနားမြို့မှာဖွင့်လှစ်လိုက်ပါတယ်
။ကျွန်မကနန်းဟောင်ပါရှင်တည်င်းတွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါ။မြန်မာအစိုးရတပ်မတော်နဲ့ကရင်အမျိုးသားအစည်းအရုံး KNU တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့ဒေသခံလူထုရာကနန်းနေရက်ကနေစွန့်ခွာနေရပါတယ်။မတ်လ6ရက်နေ့မွန်းလွဲပိုင်းကကရင်ပြည်နယ်ဖားပွန်ခရိုင်လောတော်မြို့နယ်အတွင်းမှာဖြစ်ပွားခဲ့တာပါ။လမ်းဖောက်လုံမယ်ဆိုပြီးအင်အားနဲ့ဝင်ရောက်လာတဲ့အစိုးရတပ်မတော်နဲ့ဒေသအတွင်းအခြေချနေထိုင်တဲ့ KNU တပ်မဟန်၅လှုပ်ရှားစစ်ကြောင်းတို့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်။တိုက်ပွဲဖြစ်ပွားချိန်မှကြာမြင့်ပေမဲ့အခု2018ခုနှစ်ဦးပိုင်းကစလို့နှစ်ဖက်အကြားတိုက်ပွဲ၄ချိန်ဖြစ်ပွားခဲ့တဲ့အပြင်အင်အားလုံးရင်းနဲ့ဝင်ရောက်လာတဲ့အစိုးရတပ်မတော်စစ်ကြောင်းတွေကြောင့်ကြေးရွာ၁၀ခုကဒေသခံရာကနန်းဟန်နေရွတ်ခွာနေကြရတယ်လို့ KNU ရဲ့ဖပွန်ခရိုင်အမြဲတမ်းအဖွဲ့ဝင်ဘဒူစောဝော်ကပြောပါတယ်ကရင်အမျိုးသားစည်းရုံး KNU ဟာအစိုးရနဲ့တနိုင်ငံလုံးအပြစ်ခတ်ရဲစဲရေး NCA စာချုပ်လက်မှတ်ရေးထိုးထားတဲ့ကရင်လက်နက်ခိုင်အဖွဲ့တစ်ခုဖြစ်ပါတယ်
ရှမ်းပြည်ရှိပိုင်းကျိုင်းတုံမြို့အကျဉ်းထောင်မှာခုနှစ်လကြာဖမ်းဆီးချုပ်နှောင်ထားခြင်းခံရတဲ့ရှမ်းပြည်တပ်မတော် RCSS SSA ရဲ့တပ်မတော်သားနှစ်ဦးကိုပြန်လည်လွတ်ပေးလိုက်ပြီလို့ RCSS SSA ရဲ့ကျိုင်းတုံမြို့ရုံးတာဝန်ခံကပြောပါတယ်။မတ်လ5ရက်နေ့မနေ့ပိုင်းကတပ်မတော်စစ်ဖက်လုံခြုံရေးကနေပြန်လွတ်ပေးခဲ့တာပါ။ဇိုင်းလုံနဲ့ဇိုင်းဆူလုံတို့နှစ်ဦးကိုပြီးခဲ့တဲ့နှစ်ဇူလိုင်လ25ရက်နေ့ကမိုင်းဆက်ခရိုင်မိုင်းပြင်းမြို့နယ်မိုင်းပူးလုံအုပ်စုမှာဒေသတွင်းလှုပ်ရှားနေတဲ့အစိုးရတပ်မတော်ကဖမ်းဆီးလိုက်ပြီးတော့လက်နဲ့လက်ဝဲကင်ဆောင်မှုစကားပြောဆက်ကင်ဆောင်မှုလူထုထံကအခွန်ကောက်ခံမှုတွေနဲ့ကျိုင်းတုံမြို့အကျဉ်းထောင်မှာခုနှစ်လကြာချုပ်နှောင်ထားတာဖြစ်ပါတယ်
တနင်္သာရီတိုင်းဒေသကြီးရေဖြူမြို့နယ်အတွင်းကထင်းသွားရှာဖွေတဲ့ကျေးလက်ရွာသား29ဦးကိုအမည်မသိလက်နက်ကင်လူတစုကဖမ်းဆီးခေါ်ဆောင်သွားရာကနေပြန်လည်လွတ်မြောက်လာခဲ့ပါတယ်။မတ်လ3ရက်နေ့ကဖမ်းဆီးခေါ်ဆောင်သွားပြီး2ရက်အကြာမှာပြန်လည်လွတ်ပေးခဲ့တာဖြစ်ပါတယ်။ရွာသားတွေပြန်လည်လွတ်မြောက်ဖို့မွန်ပြည်သစ်ပါတီကလိုက်လံရှာဖွေရာကနေအဆိုပါလက်နက်ကင်အုပ်စုနဲ့တိုက်ပွဲဖြစ်ပွားခဲ့သေးတယ်လို့မွန်ပြည်သစ်ပါတီဘက်ကပြောပါတယ်။အဲ့ဒီနောက်ပိုင်းမှာရွာသားတွေပြန်လည်လွတ်မြောက်လာတာဖြစ်တယ်လို့လည်းပြောပါတယ်
။ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP နဲ့အစိုးရငင်းချင်းရေးကော်မရှင်တို့ရန်ကုန်မြို့ရှိအမျိုးသားပြန်လည်တင့်မြင့်ရေးနဲ့ငင်းချင်းရေးဗဟိုဌာန NRPC မှာတွေ့ဆုံကြပါတယ်။မတ်လ9ရက်နေ့နာနဲ့ပိုင်းကတွေ့ဆုံကြတာပါ။ KNPP ကတော့ညင်ညွတ်တော်တိုင်းတလူမျိုးများဖက်ဒရယ်ကောင်စီရက်တီချက်အတိုင်းဆွေးနွေးပြီးဦးတိန်စိန်အစိုးရနဲ့ပြီးနေအဆင့်ပြီးထောင်စုအဆင့်ငင်းချင်းရေးတဘောတူစာချုပ်ကိုဆက်လက်အကောင့်ထဲပို့လို့တယ်လို့တွေ့ဆုံဆွေးနွေးမှုအပြီးထုတ်ပြန်ကြေညာပါတယ်။ကရင်နီမျိုးတပ်တွတ်တဲ့ရေးပါတီ KNPP ဟာဒီဇင်ဘာလက၎င်းတွတ်တပ်ဖွဲ့ဝင်၄ဦးကိုတပ်မတော်ကဖမ်းဆီးတပ်ဖြတ်လို့ NLD အစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်လက်မှတ်ရေးထိုးဖို့ပြင်ဆင်ထားချက်ကိုပြက်ပြားစေခဲ့ပါတယ်။
မင်္ဂလာမြန်မာနယ်စပ်ရခိုင်ပြည်နယ်မောင်တော်မြို့နယ်မြောက်ပိုင်းမှာမြန်မာဘက်ကလုံခြုံရေးတပ်ဖွဲ့တွေတိုးချထားတဲ့ကိစ္စကိုမင်္ဂလာနယ်ခြားဆောင်တပ်ကကန့်ကွက်လိုက်ပါတယ်။မတ်လ၂ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံဘင်ဒရာဘင်ခရိုင်နှစ်ကျောက်စိုးရီမြို့နယ်ခေါင်းတုံးစခန်းမှာကျင်းပတဲ့နှစ်ဖက်နယ်ခြားဆောင်တပ်တပ်မှုအစစ်ဆွေးနွေးပွဲမှာမင်္ဂလာဘက်ကအခုလိုကန့်ကွက်ခဲ့တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ် The Daily Star တင်းစာမှာဖော်ပြထားပါတယ်။ဆွေးနွေးပွဲကိုအမတ်တနယ်ခြားဆောင်ရဲတပ်ဖွဲ့မှူးဒုတိယရဲမှူးကြီးစောဆီယာလင်းဦးဆောင်တဲ့အဖွဲ့ဝင်9ဦးနဲ့ပင်ကလာနယ်ခြားဆောင်တပ်ဖက်အမတ်34 BGB တပ်ရဲမှူးဒုတိယဗိုလ်မှူးကြီးမွန်ဆူရိုဘ်ဟာဆန်ခန်ခေါင်းဆောင်တဲ့အဖွဲ့ဝင်6ဦးတက်ရောက်ခဲ့ပါတယ်။အစည်းအဝေးပြီးမှဘင်္ဂလားမြန်မာနိုင်ငံနဲ့ခြားဆောင်တပ်တွေပူးပေါင်းပြီးမတ်လမကုံမီနယ်စပ်မှာပူးရဲလုံခြုံရေးဆောင်ရွက်ဖို့သဘောတူခဲ့တယ်လို့လည်းဘင်္ဂလားထုတ်သတင်းစာမှာဖော်ပြထားပါတယ်။
တရုတ်မြန်မာနိုင်ငံအကြားတရားမဝင်နယ်စပ်ဖြတ်ကျော်မှုတွေကိုပူးပေါင်းတိုက်ဖြတ်နိုင်ဖို့မြန်မာတရုတ်နယ်စပ်ဆက်ဆံရေးယုံတစ်ခုကိုမြစ်ကြီးနားမြို့မှာဖွင့်လှစ်လိုက်ပါတယ်။မတ်လ6ရက်နေ့ကဖွင့်လှစ်လိုက်တဲ့အဲ့ဒီယုံမှာတရုတ်မြန်မာနိုင်ငံအကြားညှိနှိုင်းဆွေးနွေးမှုတွေလှဆင်ပြုလုပ်နိုင်ဖို့ဒီစဲဥပဒေတွေနဲ့အညီမှုခင်းတွေကိုစုံစမ်းဖော်ထုတ်နိုင်ဖို့ဖြစ်တယ်လို့မြန်မာနိုင်ငံရဲ့ပြည်ထရေးဌာနကဒုတိယဝန်ကြီးပိုချုပ်အောင်စိုးကအဖွင့်မိန့်ခွန်းမှာပြောကြားပါတယ်။အဲ့ဒီခန်းနားမှာတရုတ်နိုင်ငံယူနန်ပြည်နယ်ကအရာရှိတွေအများပြားတဲရောက်ကြပါတယ်အဆိုပါယုံလိုမျိုးကိုချင်းရွှေဟော်မိုင်းတိန်လောက်ကိုင်နမ်ဆန်မူဆေရွှေလီနဲ့ကချင်ပြည်နယ်ဘက်မှာတော့လွယ်ကျဲလာရင်စတဲ့တရုတ်မြန်မာနယ်စပ်မြုပ်တွေမှာတရုတ်မြန်မာနယ်စပ်ဆက်ဆံရေးယုံတွေဖွင့်နေထားပြီးဖြစ်ပါတယ
်အခုတင်လာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနေပြီးတော့အစိုးရဥဆောင်ပြီးတော့ဖော်ဆောင်နေတဲ့တနိုင်ငံလုံးအပြစ်ခတ်ရေးစည်းရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးဖို့ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ရည်တည်ချက်အတိုင်းဆက်လက်ရည်တည်ဆွေးနွေးသွားမယ်လို့ဂရင်းနီအမျိုးသားတိုးတက်ရေးပါတီ KNPP ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဂရင်းနီလူထုကရော KNPP ရဲ့ငြိမ်းချမ်းရေးမူဝါဒနဲ့ဖြစ်တည်နေတဲ့အနေအထားပေါ်ဘလို့သဘောထားရှိပါသလဲ။ဒီလီထက်ကနေစူးစီးတင်ဆက်ပေးထားပါတယ်။
တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲစာချုပ် NCA လမ်းကြောင်းအတိုင်းသွားနိုင်ဖို့ဗုဒ္ဓဟူးနေ့ကတွေးဆုံဆွေးနွေးကြပါတယ်။တရားပြည်နယ်မှာတော့ဇိုးရင်စိတ်တွေအကြောက်တရားတွေဖြစ်ပေါ်နေကြတယ်လို့ Greenie ဒုက္ခတဲ့စခန်းနေဦးအာကီကပြောပါတယ်
။ခွာသူတို့ဆိုရင်ဒီတော့အဲ့လိုမျိုးဖြစ်မဲ့တအားဆိုရင်လည်းကျန်တဲ့ရောက်တဲ့ရောက်မှာတော့ဆယ်လောက်ပဲပြောင်းနေပါကအဲ့ဒီ90ရာခိုင်နှုန်းမှာတော့တော့ဒီတော့ရှိသေးတယ
် KNPP ဟာ NCA လမ်းကြောင်းအတိုင်းဆက်လက်သွားမယ်ဆိုပေမဲ့ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်နိုင်ငံရေးအရရောငင်းချမ်းရေးအရပါထိခိုက်မှုအများကြီးရှိနေတယ်လို့ Greenie အမျိုးသားတိုးတက်ရေးပါတီ KNPP အထွတ်ထွတ်အတွင်းရင်မှုဥရွှေမျိုးတန်ကပြောပါတယ
်အခြေအနေတွေအလုံးပြန်ပြီးကူစားနေတဲ့အခြေအနေတွေဒီဘက်မှာရှိတဲ့ပေါင်းဆောင်ရေးဖို့ဒီစိတ်ဓာတ်တွေကိုပြန်ပြီးတော့ကူစားနေတဲ့ထိအချင်းတိုင်းနဲ့တစုံတရာလုပ်မယ
်ကြားပြည်နယ်က Greenie လူထုကတော့KNPP ကနေပြည်နယ်အဆင့်ပြည်ထောင်စုအဆင့်ငင်းချမ်းရေးလက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းလူထုတွေလွတ်လွတ်လပ်လပ်သွားလာလောက်ကင်နိုင်ဖို့အများကြီးမျိုးလင့်ချက်ရှိခဲ့တယ်လို့လိုက်ကော်မြို့နယ်လိုင်းလင်းလေးအုပ်စုဗျာငော့ခေါ်ဝန်ငော့ရွာနေဦးထေးတဲ့ကပြောပါတယ
်။ဒီရဲ့ရဆူရဆမ်းမပြည်တယ်ရှိဖို့ပြည်သူတွေအနေနဲ့ထိရှားတယ်ပြဿနာမဖြစ်အောင်တော့ဖန်တဖက်နားလည်မှုယူကြည်မှုပြည်ပါစီရအနေနဲ့တို့ကြည့်ကြည့်ရမလား
လက်ရှိပြည်နယ်ရဲ့ငင်းချမ်းဖြစ်စဉ်ကိုထိတိမ်ပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေဖြစ်စဉ်လမ်းကြောင်းပေါ်ကိုတဖြည်းဖြည်းချင်းတက်လန်းသွားမယ်လို့လည်းဥွှေမျိုးတန်ကဆက်ပြောပါရယ
်ဆက်ပြီးတော့မွန်ကိုစားပြည်နိုင်ငံရေးပါတီပေါ်ပေါက်လာရေးအတွက်မွန်နိုင်ငံရေးပါတီတွေဖြစ်ကြတဲ့မွန်မျိုးသားပါတီ MNP မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ AMDP အပါအဝင်မွန်လန်နက်ကဲအဖွဲ့အစည်းတစ်ခုဖြစ်တဲ့မွန်ပြည်သက်ပါတီ NMSP တို့စီကိုပါတီပူးပေါင်းရေးကော်မတီကတွဲဆောင်ဆွေးနွေးကြဖို့စာရေးတောင်းဆိုလိုက်ပါတယ်။မွန်ပါတီတွေပါတီတစ်ခုတည်းဖြစ်ဖို့အလားအလာဘလို့ရှိနေပါသလဲ။လက်ရှိနိုင်ငံရေးအခင်းကျင်းမှာမွန်ခေါင်းဆောင်တွေဘလို့သဘောထားရှိပါသလဲ။မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်
။မွန်နိုင်ငံရေးပါတီတွေပေါင်းစည်းမှမွန်မျိုးသားနိုင်ငံရေးကဏ္ဍကိုမြှင့်တင်နိုင်မယ်လို့လည်းမွန်ပါတီပေါင်းစည်းရေးကော်မတီပြောခွင့်ရပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအောင်နိုင်ဦးကပြောပါတယ
်လက်ရှိသည့်နှစ်ပါတီကပေါင်းမယ်ဆုပ်စည်းသွားမယ်ဆိုတော့သဘောထားထောက်ပြန်ကြံရချက်တွေတွေ့ရတာဒါလည်းကောင်းတဲ့ကောင်းခြင်းတစ်မျိုးပေါ့နော်အကယ်၍သူတို့ပူးပေါင်းသွားနိုင်တယ်ဆိုရင်လည်းဒီမွန်ကိုစားပြုပါတီမှာသူတို့ရဲ့အခမ်းအနားကိုကျွန်တော်တို့က60ရာခိုင်နှုန်းထိဒါပါဝင်ဦးဆောင်ကြံတဲ့ဟာတွေကြတော့ဒီအပြင်မှာပြန့်ကျဲနေတဲ့အင်အားစုတွေပြန်ပြီးတော့ဆုပ်စည်းပြီးတော့သူတို့ပြန်ပြီးတော့ပူပေါင်းပါဝင်ခွင့်ဒီလိုမျိုးပုံစံမျိုးနဲ့ပေါ်ထွန်းလာရေးကိုကျွန်တော်တို့ဥတည်တယ
်ပါတီတွေတည်ဆောင်ဆွေးနွေးဖို့မွန်မျိုးသားပါတီ MNP မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ AMDP ပါဝင်မွန်လက်နက်ကင်ဖွဲ့စည်းတခုဖြစ်တဲ့မွန်ပြည်သက်ပါတီ NNSP တို့စီကိုမွန်ကိုစားပြုပါတီအကောင့်ထေဖော်ရေး20တဲ့ဦးဖွဲ့ကနေပြီးခဲ့တဲ့ဖေဖော်ဝါရီ26ရက်နေ့ကစာရေးတောင်းဆိုခဲ့တာပါမွန်ပါတီပူပေါင်းဖို့တက်ကိုမွန်လူမျိုးအလိုက်မျိုးသားစင်နိုင်ငံရေးဆွေးနွေးပွဲဖြစ်ဖို့အချိန်ပေးလုပ်နေရတယ်လို့လည်း AMTV တွဲဖက်တင်ရင်မှုတဲ့မင်းဆန်တင်ကပြောပါတယ်
။ဖာကြောက်လာတော့ကျွန်တော်စီရီဝိတာကျော်တာကိုခဏလေးဆိုင်းကားထားတယ်။ဆိုင်းကားတာကလက်ခံတာလည်းမဟုတ်လက်မခံတာလည်းမဟုတ်ပါဘူး။အဲ NC ဓမ္မကိစ္စမျိုးသားစင်နိုင်ငံရေးဆွေးနွေးပွဲကိစ္စလည်းရှုပ်နေလို့အဲအဲ့ဒါကြောင့်တရားကိုခဏလေးဆိုင်းကားထားတယ်။ဘက်ကိုလည်းဦးစားပေးလိုက်မယ်လေ။ဟိုကကမန်းကန်းတော့မှစိစားကလာတော့သူမှာပြီးလောက်အောင
်မွန်မျိုးသားပါတီထွေထွေသွင်းရင်မူနိုင်ငံရေးသမားကတော့လက်ရှိရှိနေတဲ့မွန်နိုင်ငံရေးပါတီနှစ်ခုပူးပေါင်းတဲ့ကိစ္စပြပြတ်မှအခြားလောက်ကိုလုံနိုင်မယ်လို့လည်းပြောပါတယ်
။လုံးလုံးစေမှာပါတီပေါင်းမှာကိုစက်တက်ဆိုတဲ့ကိုရှင်းနိုင်ရှင်းနေကြတယ်။အဲ့တော့ဒီပါတီပေါင်းကြီးကိစ္စတွေပြည့်ပြည့်စုံမှတာလေပြည့်စုံမှုကိစ္စကိုစဉ်းစားပြီးမယ်ဆိုရအကြောင်းပြန်တော့
မွန်တန်ကအဖွဲ့စာပေရင်ကျင်းမှုရမညအင်အားစုမွန်လူမှုအဖွဲ့စီတွေမွန်လူငယ်အဖွဲ့တွေနိုင်ငံရေးသမားတွေစတဲ့မွန်လူတို့လူတန်းစားအလှတတိယကိုစလေ800ကျော်ပါဝင်တဲ့မွန်နိုင်ငံရေးညီလာခံတရက်ကိုပြီးခဲ့တဲ့ဇန်နဝါရီလမှာစတင်ကျင်းပခဲ့ပြီးတော့မွန်ကိုစားပြုပါတီအကောင့်ထေဖော်ရေး20တဦးဖွဲ့ကိုတာဝန်ပေးဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ကယင်းနီအမျိုးသားတိုးတက်ရေးပါတီ KNPP နဲ့အစိုးရငြိမ်းချမ်းရေးကောင်စီတို့ရန်ကုန်မှာတွေ့ဆုံကြပါတယ်မြန်မာတရုတ်နိုင်ငံကြားတရားမဝင်နဲ့စဖြတ်ကျော်မှုတွေကိုပူးပေါင်းတိုက်ဖြတ်ဖို့မြန်မာတရုတ်နေဆက်ဆက်ဆံရေယုံတစ်ခုကိုမြစ်ကြီးနားမြို့မှာဖွင့်လှစ်လိုက်ပါတယ်
တရက်ရှင်တွေအခုနားဆင်နေကြတာကတော့ Fever Wine တို့သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မကအာမီပါ
တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြကြတာပါရှင်အခုစနေညတိုင်းရိုက်လေးလိုင်းဆွေးနွေးကံကိုဖိတ်ခေါ်ပါရစေရှင်
ကြားမှာပဲရိစုစည်းလို့လူသိများတဲ့ငင်းညံ့စွာစုဝေးခြင်းနဲ့စီတန်းတက်လေခြင်းဆိုင်ရာဥပဒေကိုအမျိုးသားလွတ်တော်မှာအတည်ပြုလိုက်ပါပြီ။ဆနာပြပွဲတွေမှာပူပေါင်းပါဝင်အောင်သွေးဆောင်စီယုံနာတွေကိုရှောင်ရှားနိုင်ဖို့ကိုချင်းတရားနဲ့အညီဆန္ဒထုတ်ဖော်နိုင်ဖို့ရည်ရွယ်တယ်လို့ဆိုပေမဲ့ဥပဒေသစ်ဟာဒီမိုကရေစီလွတ်လပ်ခွင့်တွေအပေါ်ကန့်သတ်မှုတွေဖြစ်လာမှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်။ဆနာပြရာမှာကုန်ကြစည်နဲ့ကြားခံမဲ့သူရဲ့အချက်အလက်ကိုတင်ပြဖို့နဲ့ဆနာပြဖို့သွေးဆောင်နေဆိုရင်ထောင်နဲ့နှစ်နှစ်အထိအပြစ်ပေးဖို့ထက်မှန်ဖြည့်ဆွက်ထားတဲ့ဥပဒေသစ်ကြောင့်အကောင့်ဆိုဘလို့ရလက်တွေကြုံလာရနိုင်ပါလေ။ငိစုစီဥပဒေကိုပြင်သစ်မသင့် VOA ရဲ့စနေနေ့ညတိုက်ရိုက်လည်လိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@ voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခု VOA American တန်ရဲ့တောက်ကြနေမနေ့ဖက်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ
်။ American ဆိုရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။နီပေါ်နိုင်ငံမှာအဂရီလိုက်ဆန်းမှုပပျောက်ပြီးအဆုံးသတ်စေဖို့အတွက်လူမှုကအစိုးရခေါင်းဆောင်ပိုင်းတွေနဲ့လက်တွဲလှုပ်ဆောင်ရမှာဖြစ်ကြောင်းနီပေါ်နိုင်ငံဆိုင်ရာ American သံတမန်ကြီး Elena Tablis က February 20ရက်နေ့ထုတ် The Kathmandu Post မှာသူ့အမြင်ဆောင်းပါးကိုရေးပါတယ်။အဂရီလိုင်းစားမှုပပျောက်စေဖို့အတွက်ဥပဒေတွေထုတ်ပြန်ပြီးဒီဥပဒေလိုက်နာဖို့အတွက်အရေးယူဆောင်ရွက်တာဟာနိုင်ငံခေါင်းဆောင်တွေမှာသာတာဝန်ရှိတာမဟုတ်ဘဲပြည်သူလူထုကလည်းဒီခေါင်းဆောင်တွေသူတို့တာဝန်ကျေပွန်စေဖို့အတွက်တာဝန်ယူရမှာဖြစ်ကြောင်းရေးသားထားတာပါ။နီပေါ်နိုင်ငံဟာ Federal စနစ်ကိုကူးပြောင်းနေပြီးဖွဲ့စည်းပုံခြေကံဥပဒေနဲ့အညီရွေးကောက်တင်မြှောက်တဲ့ပထမဆုံးအစိုးရတည်းတက်လာခြင်းဖြစ်တဲ့အတွက်ဒီမိုကရေစီနည်းကျတာဝန်ခံတာဝန်ယူမှုဟာပိုးပြီးအရေးကြီးတဲ့အချိန်လို့လည်းရေးပါတယ်။ဒီအချိန်မျိုးမှာဒေသအုပ်ချုပ်ရေးမှုတွေအနေနဲ့ငကိုအဂရီလိုက်စားတဲ့ကွန်ရက်ရဲ့ဆွဲဆောင်မှုနဲ့မကင်းမဲ့ရှိနေနိုင်သလိုပွင့်လင်းမြင်သာတဲ့အုပ်ချုပ်မှုနဲ့ဂုံတိတ်ခါရှိရှိနဲ့စံနမူနာယူစရာပုံကိုဖြစ်လဲတာဝန်ကိုထမ်းဆောင်နိုင်တဲ့အချိန်မျိုးပါ။ဒီအချိန်မှာလူမှုရဲ့ဖိအားကသူတို့ရဲ့လှုပ်ဆောင်မှုကိုထူးထူးခြားခြားပြောင်းလဲစေနိုင်မှာပါလို့ရေးသားထားပါတယ်။ကိုကျိုးစည်းဝါလုပ်နေတဲ့မသမာသူတွေနဲ့ပွင့်လင်းမှုမရှိတဲ့အုပ်ချုပ်မှုကိုနီပေါ်တနိုင်ငံတည်းကျုံရတာမဟုတ်ပါဘူးလို့လဲတမ္မကြီးတက်ပလစ်ကရေးပါတယ်။အမေရိကန်ပြည်ထောင်စုမှာလဲ20ရာစုအစပိုင်းတုန်းကဒါမျိုးကျုံခဲ့ရတာဖြစ်ပြီးအဲ့ဒီအချိန်ကသမ္မတသီအိုဒိုရူးစဖဲလ်ကအဂရီလိုက်စားတဲ့စည်းဝါရေးနဲ့အဂရီလိုက်စားတဲ့နိုင်ငံရေးဒီနှစ်မျိုးကြားမဟာမိတ်ဖြစ်နေတာနဲ့ပတ်သက်ပြီးပြောကြားခဲ့တာပါ။မမြင်ရတဲ့အဆိုးအတည်းလို့သူပြောကြားခဲ့တဲ့အဆိုးအဟာလူမှုအတွက်တာဝန်ယူမှုမရှိတဲ့အပြင်သစ္စာလည်းမရှိတဲ့အတွက်ဒါကိုဖျက်ဆီးဖို့ပါသူစပြီးလုပ်ခဲ့တယ်လို့ဆိုပါတယ်။နီပေါ်နိုင်ငံမှာလည်းအလားတူကျုံနေရတာမို့ဒီမသမာသူတွေကိုရင်ဆိုင်ပြီးဖျက်ဆီးပစ်နိုင်တယ်လို့နီပေါ်ရဲ့လျှက်စစ်ဖြန့်ဖြူးမှုကိစ္စအောင်မြင်ခဲ့တာကိုဥပမာပေးရင်လူမှုအတွက်တာဝန်ယူမှုရှိတဲ့အစိုးရတည်းဖြစ်လာအောင်တွန်းအားပေးနိုင်ပါတယ်လို့ရေးသားထားတာပါ။ရတဲ့နဲ့စွန့်ရင်ပမာဏကိုအပြည့်မပေးဘဲထားတာဟာနီပေါ်ရဲ့စီးပွားရေးကိုစိုးစိုးဝါးဝါးထိခိုက်စေသလိုနီပေါ်ပြည်သူတွေကိုလည်းအမှောင်ထဲမှာထားခဲ့တာမျိုးလို့ဆိုပါတယ်။ဒါဟာမဖြစ်သင့်ပါဘူး။ဘာကြောင့်လဲဆိုတော့အခုလိုလျှက်စစ်ဓာတ်အားလိုသလောက်မရတာဟာလူတချို့ရဲ့အကျိုးစီးပွားအတွက်တမင်လောက်တာဖြစ်မှန်းသတင်းသမားအများပြရဲ့စုံစမ်းဖော်ထုတ်မှုကြောင့်စိတ်မကောင်းစရာသိခဲ့ရပါတယ်။အခုနီပေါ်အာဏာပိုင်တွေကစီးမြင့်သစ်တွေအတွက်မူကြမ်းရေးဆွဲနေတာမို့ဒါကိုလူမှုကိုချပြရေးတောင်းဆိုဖို့အတွက်နီပေါ်ပြည်သူတွေကိုသမကြီးတက်ပလစ်ကတိုက်တွန်းလိုက်ပါတယ်။ဒါဟာလူရဲ့အကျိုးစီးပွားကိုအကာအကွယ်ပေးမယ်။သူတို့တွေရေးဆွဲနေတာနဲ့ပတ်သက်ပြီးလူမှုအမြင်ကိုသိရအောင်တင်ပြဖို့လိုနေတာပါ။ American ပြည်ထောင်စုကနီပေါ်မှာအဂရီလိုက်စားမှုပပျောက်ရေးအတွက်လက်တွဲလှုပ်ဆောင်နေပြီးဒီလိုလုပ်နိုင်အောင်ကြိုးစားနေတဲ့နီပေါ်နိုင်ငံသားတွေကိုပံ့ပိုးပေးနေပါတယ်လို့လည်းသမကြီးကပြောပါတယ်။နီပေါ်မှာနောက်ွယ်ကနေအုပ်ချုပ်တဲ့အစိုးရတည်းမရှိစေဖို့နဲ့မသမာသူတွေနဲ့လက်တွဲမှုမရှိတဲ့ရင်ကျေးမှုတည်းပေါ်ထွန်းလာစေဖို့အပြင်နီပေါ်နိုင်ငံသားအားလုံးအတွက်တရားမျှတပြီးလှုပ်ဆောင်နိုင်စွမ်းရှိတဲ့လူမှုအတိုင်းဝိုင်းတည်ဆောက်လာနိုင်ဖို့အတွက်မျှော်လင့်ထားပါတယ်လို့ရေးသားပြီးတမ္မကြီးကသူ့အမြင်ဆောင်းပါးကိုညှိကုံးချုပ်ထားပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ခဲ့ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရဲ့ရှင်။ဒီကနေ့မနေ့ဖက် VOA ကထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မုံကပြောပြပေးပါဦးမယ်ရှင
်။မြောက်ကိုရီးယားကောင်းဆောင်ခင်ဂျုံအန်နဲ့ဒီမေလမကုန်ခင်မှာတွေ့ဆုံမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောတဲ့အကြောင်းအမေရိကန်ရောက်နေတဲ့တောင်ကိုရီးယားအဆင့်မြင့်ကိုယ်စားလှယ်တွေကဒီကျမတို့အတန်လွှင့်နေတဲ့အချိန်စစောလေးကပဲကြေညာသွားပါတယ်ဒီမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့တောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးချွန်အီယွန်နဲ့ကိုရီးယားထောက်လှမ်းရေးဌာနအကြီးအကဲဆော်ဟွန်တို့ဟာဒီသမ္မတဒေါ်နယ်ထရမ့်ကိုအင်ဗျူရိုမှာမကြာခင်အချိန်ကပဲဒီသူတို့တွေ့ဆုံခဲ့တဲ့အကြောင်းကိုရှင်းပြခဲ့တာဖြစ်ပါတယ်သမ္မတထရမ့်ကိုအများဆုံးတွေ့လို့တယ်လို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်ကဒီပြောကြခဲ့ပြီးတော့ဒီတွေးဖို့စိတ်အားထက်သန်နေတယ်ဆိုတာကိုသူတို့အနေနဲ့သမ္မတထရမ့်ကိုပြောကြခဲ့တဲ့အကြောင်းဒီမြောက်ကိုရီးယားကိုသွားခဲ့တဲ့အဲ့ဒီ အမျိုးသားအကြံပေးချွန်ဤယွန်ကအင်ဂျီရိုမှာသမရထရမ့်အပြင်တခြားဒီအမေရိကန်အမျိုးသားလုံခြုံရေးအကြံပေး HR Mac Master နဲ့တွေ့ဆုံအပြီးမှာသတင်းတော့တွေကိုပြောပြပါတယ်။တခါဒီမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်အနေနဲ့နောက်ထပ်နျူကလ িয়ার နဲ့ဒုံးလက်နဲ့ဆန်တက်မှုတွေကိုရပ်ဆိုင်းထားဖို့အတွက်သူ့ဘက်ကတန်တိတ်ထန်ချထားတယ်ဆိုတာကိုလည်းပြောကြားခဲ့ပါတယ်။တခါဒီအမေရိကန်ကိုတင်သွင်းတဲ့တပ်မဏိတွေအပေါ်မှာအခွန်25ရာခိုင်နှုန်းနဲ့အလူမီနီယံတွေအပေါ်အခွန်30ရာခိုင်နှုန်းကောက်ခံမဲ့ကြေညာချက်ကိုသမ္မတဒေါ်နယ်ထရမ့်ကြာတာဘရီနီကလက်မှတ်ထိုးခဲ့ပါတယ်ရှင်
။တောက်ကြနေမနက်ခင်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရေမှုကဦးစံမိုးဝေဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ရှင်။ VOA ကတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ညနေဘက်6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19နဲ့25တို့ကနေပြီးတော့တိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.